Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဧပြီလ9ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးတော်နဲ့ပဲသူပြောပြပေးမှာပါ American စစ်ဌာနချုပ်ကလုံခြုံရေးမှတ်တမ်းတချို့ပေါက်ကြားမှုပေါ်မှာတရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်ထိုင်းလာအိုမြန်မာနေဆက်ဒေသမှာရှိတဲ့မျိုးကိုမျိုးပြဿနာအဖြေရှင်းအဖြေရှာဖို့အတွက်စူးစမ်းနေကြပါပြီမကြခင်မှာချက်ရောက်တော့မဲ့ဒီနှစ်မဟာသဂျံကျင်းပမယ်အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းကြားကြမှာပါဒီလိုထူးခြားတဲ့သတင်းတွေပြောပြပေးပါပါကိုစုံမိုးတော်ရေး
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ဒီကနေ့စီစဉ်ထားပါတယ
်ဟုတ်ပါဘောမနေ့ကတော့9ရက်ဝယ်ဆုံးပြီးတော့ဗောနော်လောတော့ဆယ်သူဟိုစိုက်နေတာလည်းလူတွေကဆေးရုပ်တွေရုပ်တယ်မဟုတ်ဘူးလေဒီသူမူလီမျိုးမှရှိတဲ့ဆေးရုပ်၃ရုပ်လားသူကလိုက်ဖြန့်တာ
ထိုင်းနိုင်ငံမှာအလုလုကင်နေတဲ့မြန်မာနဲ့ကမ္ဘောဒီးယားရွှေပြောင်းအလုသမားတွေလိုက်ပါလာတဲ့ယင်မတော်တဆဖြစ်ခဲ့တဲ့အတွက်အ ਨੇ ဆုံး၈ဦးလောက်အသက်ဆုံးရှုံးခဲ့ပါတယ်။မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ကြည့်ရှုနာတော်တာဆင်ရပါမယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ်။
ကန်စစ်ဌာနချုပ်ပန်တဂန်ကလုံခြုံရေးဆိုင်ရာမှတ်တမ်းတွေလူမှုကွန်ရက်တချို့ပေါ်မှာထွက်ပေါ်ခဲ့ပြီးတဲ့နောက်မှာတက်ဆိုင်သူတွေကဖတ်ရှုခွင့်ရှိတဲ့အချက်အလက်တွေပေါက်ကြားခဲ့သလားဆိုတော့ကိုအမေရိကန်တရားရေးဌာနကနေစုံစမ်းစစ်ဆေးနေပါပြီ။ထိတ်တန့်လျှို့ဝှက်ချက်စသဖြင့်ခေါင်းစဉ်တွေတတ်ထားတဲ့မှတ်တမ်းတွေကိုဓာတ်ပုံတွေပြန်ရိုက်ပြီးတော့ Twitter နဲ့ Telegram ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဖော်ပြခံရတာဖြစ်ပါတယ်။ Ukraine ရှစ်ပွဲပေါ်မှာ American နဲ့ NATO တပ်ဖွဲ့တွေကူညီပေးတဲ့အသေးစိတ်အချက်အလက်တွေအပြင်ရှင်းရင်းနဲ့ပတ်သက်တဲ့အချက်အလက်တွေလည်းပါဝင်ပါတယ်။ February 23ရက်ကနေ March 1ရက်နေ့ထိဖြစ်ပေါ်ရတဲ့ဒီအချက်အလက်တွေထဲမှာ Ukraine ကိုဆက်လက်နဲ့ပစ္စည်းပေးပို့တဲ့အချိန်အတိအကျနဲ့ပမာဏအသေးစိတ်ပါပါဝင်ပါတယ်။ဒီအချက်အလက်တွေကအစ်မန်နဲ့ဟုတ်မဟုတ်ဆိုတာပါဝင်အချင်းဒီအားလုံးကိုသုံးသပ်နေတယ်လို့ကာကွယ်ရေးဌာနကပြောပါတယ်။အချက်အလက်ပေါက်ကြားပုံရတဲ့ကိစ္စတရားရေးဌာနစုံစမ်းဖို့အတွက်ကာကွယ်ရေးဌာနကနေတင်ဝင်လွှတ်ရခဲ့တယ်လို့ပန်နဂွန်ပြောခွင့်ရကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းနေပြီလို့လည်းတရားရေးဌာနကတီးခြားကြေညာချက်ထုတ်ပြန်ခဲ့တာပါ။
ရုရှားကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ယူကရိန်းမှာလျှက်စစ်တအားပေးနိုင်ရေးအတွက်တောင်မီးသွေးတွင်းလုတ်သားတွေဟာနေရောညပါမရမနာအလုလုနေကြပါတယ်။ရုရှားက6လကြာယူကရိန်းရဲ့လျှက်စစ်တအားပေးဆဲုံနေအပါအဝင်အခြေခံအစာအုပ်တွေကိုပြင်းပထားတိုက်ခိုက်ဖျက်ဆီးခဲ့ပြီးနောက်တောင်မီးသွေးဟာယူကရိန်းစွန့်အင်အတွက်အဓိကဖြစ်လာတယ်လို့ဒင်ညာ Proper Trash ခိုင်အတွင်းကတောင်မီးသွေးထုတ်လုပ်ရေးကုမ္ပဏီရဲ့အင်ဂျင်နီယာချုပ်အော်လက်ဆန်ဒါကပြောဆိုပါတယ်။တောင်မီးသွေးတွင်းလုတ်သားတွေကမြေအောက်အနက်ပိုင်းအထိဓာတ်လေကားတွေနဲ့ဆင်ပီဆယ်ရန်တရားကြီးတွေနဲ့တောင်မီးသွေးတွေကိုတူးဖော်နေကြပါတယ်။ဒီအလုတ်ဟာပင်ပန်းတဲ့အလုတ်ဖြစ်ပေမဲ့တိုင်းပြည်ဆက်လက်လက်ပတ်နိုင်ဖို့မရှိမဖြစ်လိုအပ်တဲ့အတွက်စ조사လှုပ်ဆောင်နေတယ်လို့တောင်မီးသွေးတွင်းလုတ်သားတွေကပြောဆိုပါတယ်။ဒီကနေ့စွန့်ရနေပတ်သက်ပြီးအမေကိုကင်းရေးဟာအဓိကရည်မှန်းချက်ဖြစ်တယ်လို့အင်ဂျင်နီယာချုပ်အော်လက်ဆန်ဒါကပြောဆိုပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းခိုင်ဘာခိုင်မှာစနေနေ့ကလမ်းမေးထောင်ဘုံပေါက်ကွဲခဲ့တဲ့အတွက်စစ်ကားတစ်စီးပျက်စီးသွားပြီးတော့စစ်သား2ဦးသေဆုံးခဲ့ရတယ်လို့4ဦးဒဏ်ရာရရခဲ့တယ်လို့ပါကစ္စတန်စစ်တပ်ကနေသတင်းထုတ်ပြန်ပါတယ်။ဒီပေါက်ခွဲမှုကသူတို့လက်ချက်လို့ပါကစ္စတန်တာလီဘန်အဖွဲ့ TPP ကအကြေညာပါတယ်။ TPP အဖွဲ့ကမကြခင်ရက်တွေအတွင်းမှာပဲအသေးခံဘုံပေါက်ခွဲမှုတွေဘာဝင်တိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်လာတာပါ။ပါကစ္စတန်အရက်ဖက်ထင်ရှားတဲ့ပုံကိုယ်ရေးနဲ့စစ်တပ်အကြီးအကဲတွေပါပါဝင်ဖွဲ့စည်းထားတဲ့ပါကစ္စတန်မျိုးသားလုံခြုံရေးကော်မတီကတော့တောက်ကြနေမှာတွေ့ဆုံဆွေးနွေးပြီး TPP နဲ့တခြားအစွန်းရောက်အဖွဲ့တွေကချမ်းပဲတိုက်ခိုက်မှုတွေကိုခြေမုံဖို့အတွက်တနိုင်ငံလုံးတိုင်းတန်းနဲ့စစ်ဆင်ရေးဆောင်ရွက်ဖို့အတည်ပြုခဲ့တာပါဘက်ဆန်စစ်စင်ရေးတက်ဆင်ရွက်ပြီးတော့ပါကစ္စတန်နိုင်ငံတွင်းကအချမ်းဖက်မှုတွေခြေမုံမှာဖြစ်ကြောင်းအစည်းအဝေးမှာသဘောတူခဲ့တယ်လို့ဝန်ကြီးချုပ်ရှာဘတ်ရှရက်ကယုံကကြေညာချက်ထုတ်ပြန်ပါတယ်ဒါပေမဲ့စစ်ရေးလှုပ်ဆောင်မှုပါမပါတော့မပြောပါဘူး
မက္ကဆီကိုနယ်စပ်ကနေအမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်ရောက်လာပြီးခေါ်လုံခွင့်တောင်းခံသူတွေကိုရှေ့ရက်သက်တပတ်ကနေစတင်ပြီး ပုံမှုမြန်ဆန်နဲ့ပုံမှုမြန်မြန်ဆန်ဆန်စီစစ်သွားမယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးဌာနကစနေနေ့တုန်းကပြောဆိုပါရတယ်။ဒီအစီအစဉ်ဟာကိုဗစ်ကြောင့်တင်းကျပ်ထားတဲ့နေဆက်ဖြတ်ကျော်ခွင့်စည်းကမ်းတွေကိုလာမယ့်မေလမှာဖြေလျှော့ပေးဖို့ပြင်ဆင်တဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။ခေါလုံဝင်းဆိုင်ရာအမေရိကန်အရာရှိတွေကရှောက်ထားသူအရေးအတွက်အနှဲငယ်ကိုရပ်ပိုင်းအတွင်ပြီးအောင်တသုံးချင်းစီစီစစ်သွားမှာဖြစ်ပြီးအဲ့ဒီကာလအတွင်ရှောက်ထားသူတွေကနေဇာလုံခြုံရေးဌာနရဲ့ထိန်းသိမ်းရေးစခန်းတွေထဲမှာဆက်ပြီးနေနေရအောင်မယ်လို့ပြည်တွင်းလုံခြုံရေးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ရှောက်ထားသူတွေကိုတယ်လီဖုန်းကနေတဆင့်မေးမြန်းစီစစ်ရမှာစီစစ်နေတဲ့ကာလတလျှောက်ရှောက်ထားသူတွေဟာဥပဒေအရခံစားခွင့်နဲ့ရှင်းနေငှားရမ်းခွင့်ရှိမှာဖြစ်ပါတယ်။
အဲ့ဒါမနေ့ဗက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13.3 5.40 kHz 4.13.3 5.51 kHz 5.85နဲ့5.190 kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းအမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာနှိကူးတကြံပွဲကိုစီစီကားကားချင်းပါနိုင်မှုအတွက်စစ်ကောင်စီကနေပြင်ဆင်နေတယ်လို့အချက်အတိုက်ခံအဖွဲ့တွေကလည်းဧပြီလ23ရက်ကနေ16ရက်နေ့အထိကြာရောက်မဲ့မဟာတကြံကာလအတွင်းရေမဆော့တပိတ်ပြုလုပ်ဖို့အတွက်စီစဉ်နေကြပါတယ်။တောက်ချာနေ့ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးစိုးသိန်းနဲ့ရန်ကုန်တိုင်းတိုင်းမှုတစ်ဘိုးချုပ်ဇော်ဟင်းတို့ဦးဆောင်ပြီးတကြံပွဲကိုရန်ကုန်ကတကြံပွဲအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်လုပ်ငန်းညှိနှိုင်းစည်းဝေးပွဲကျင်းပခဲ့ပါတယ်။ရန်ကုန်တိုင်းအစိုးရရုံးရှိပြည်သူ့ရင်ပြင်းတဲ့မြန်ကုန်မြို့တော်ခန်းမမန်တက်တွေပြန်ပန်းစိုးရန်ထက်အင်အားလာရန်ကင်းစတဲ့နေရာတွေမှာမန်တက်တွေစောင့်နေကြသလိုမန္တလေးဘက်မှာလည်းမန္တလေးမြို့တော်ခမ်းမမန်တန်နဲ့ကျုံတော်ရတချို့စဆောင်နေပြီလို့မြို့ကန်တွေကပြောပါတယ်။နေပြည်တော်မှာတော့ဝန်ကြီးဌာနတွေလိုက်ကိုယ့်အစီအစဉ်နဲ့ကိုယ်အလှကျ volunteer duty တဘောရေးလာကစားပေးကြဖို့မှာထားတယ်လို့အမြင်မဖော်လို့တဲ့ဝန်ထမ်းသူကပြောပါတယ်။ရခိုင်ပြည်မှာလက်ရှိမှာအပြစ်ခတ်တွေရပ်ဆဲထားပေမဲ့စစ်ကောင်စီဘက်ကရောအေးရခိုင်တပ်ဖက်ကပါတကြံကိုအပြိုင်စီကားအောင်ကျင်းပဖို့အတွက်ကြိုးစားနေကြပါတယ်။မကြခင်ဒေသခံကပဲရန်ကုန်မင်္ဂလာတုံးအပြစ်ပြဆိုင်ရာ40လေရင်သာခွင်းသားတော်ဝိုက်မှာတိုက်ခိုက်မှုတွေပြင်ပောက်ကွဲမှုတွေမိလောင်မှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့ဂျားကပဲစစ်ကောင်စီကတကြံကိုစီကားစွာကျင်းပဖို့လုပ်နေတာပါ။အရင်ကတနင်္ဂနွေလချင်းရင်တဲ့ကျင်းပတဲ့တကြံဟာပြီးခဲ့တဲ့3နှစ်တွင်းကိုဗစ်ကာယောဂါနဲ့ဆေးရနာတိမ်မှုနောက်ပိုင်းပြည်သူတွေမပါတဲ့အတွက်စီကားမှုတိမ်မတွေ့ရတော့ပါဘူး
။ထိုင်းလာအိုနဲ့မြန်မာနယ်စပ်ဒေသတစ်လျှောက်မှာဖြစ်ပွားနေတဲ့မြူဖုံးလွှမ်းတဲ့ပြဿနာကိုဖြေရှင်းဖို့ထိုင်းဝန်ကြီးချုပ်ဘရာယိုချန်အိုချာကဦးဆောင်ပြီးလာအိုဝင်ကြီးချုပ်စုံနေစစ်ဖဒန်နဲ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုဤမင်းအွန်လိုင်းတို့ဧပြီလ9ရက်နေ့ကအွန်လိုင်းအစည်းအဝေးတရက်ကျင်းပခဲ့ကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။မြူကိုးတွေဖုံးလွှမ်းနေတဲ့ပြဿနာကိုတိတိယောက်ဖြေရှင်းနိုင်ရေးအတွက်ထိုင်းဝင်ကြီးချုပ်ကတန်ရှင်းတဲ့မိုးကောင်းကင်မဟာဗျူဟာအစည်းအဝေးမှာတင်ပြခဲ့တာဖြစ်ပါတယ်။ဒီမဟာဗျူဟာအရအိန္ဒိချင်းသုံးနိုင်ငံစလုံးအနေနဲ့2018ခုနှစ်တုန်းကမဲကောင်ဒေသအတွင်း၅နိုင်ငံအတည်ပြုထားတဲ့ချင်းရိုင်းစီမံကိန်းမှာတင်ပြထားတဲ့အတိုင်းအပူချိန်တိုးအောင်လှုပ်ဆောင်မှုတွေကိုရှော့ချမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုအတွက်ထိုင်းမြန်မာနဲ့လာအိုဒေသခံတွေပါလက်တွဲပြီးမြူကိုးဖုံးတဲ့ပြဿနာဖြေရှင်းရေးကိုဆောင်ရွက်မှာဖြစ်တယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောဆိုပါတယ်။ဒါအပြင်ဒီပြဿနာကိုရှီလာတဲမှာအင်ဒိုနီးရှားမှာကျင်းပမဲ့42ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာလည်းတင်ပြမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းနဲ့မြန်မာလာအိုနဲ့ဤတဲ့ဒေသတွေမှာမြူကိုးတွေဆိုင်းပြီးလေထုညင်ညမ်းမှုဖြစ်လာတဲ့အတွက်ကြောင့်ဒေတာကန်တွေရောခီးသွားတွေကိုပါထိခိုက်မှာစိုးရိမ်လာတာဖြစ်ပါတယ
်။တရုတ်ကတွေ့ရှိခဲ့တဲ့ COVID-19 virus ပိုးစတင်ခဲ့တဲ့မူလဇင်းမြစ်နဲ့ပတ်သက်တဲ့အချက်လက်တွေကိုလွန်ခဲ့တဲ့3နှစ်လောက်ခရဲကမျှဝေထုတ်ပြန်တင်တယ်လို့ WHO ကမ္ဘာ့အကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကပြောဆိုခဲ့တာကိုတရုတ်ကစနေနေ့မှာတုံ့ပြန်လိုက်ပါတယ်။WHO ရဲ့ပြောကြားချက်ဟာစိတ်အနှောက်အယှက်ဖြစ်စရာစော်ကားပြောဆိုမှုဖြစ်တယ်လို့တရုတ်ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားမှုရှန်ဟုန်ဘင်းကပြောပါတယ်။တရုတ်သုတေသီတွေဟာတွေ့ရှိတဲ့အချက်အလက်တွေကိုကမ္ဘာအနှံ့ကသိပ္ပံပညာရှင်တွေစီကိုအနှံ့အမြန်မျှဝေပေးခဲ့တယ်လို့လည်း CDC ညွှန်ကြားမှုကပြောပါတယ်။အခုအချိန်ထိ COVID-19 virus ပိုးနဲ့စတင်ခဲ့တာနဲ့ပတ်သက်ပြီးတော့အငင်းပွားနေစေဖြစ်ပါတယ်။နိုင်ငံရေးအရပြောဆိုငင်းခုန်မှုတွေလည်းရှိနေတာပါ။တိပ္ပံရှင်အတော်များများကဝန်ဟာမှာရှိတဲ့ဇီးတရိတ်ဆန်ကနေလူတွေကိုကူးစက်တယ်လို့ယုံကြည်ပေမဲ့တချို့ကဝန်ဟာမှာရှိတဲ့တိရုပ် virus ပိုးသုတေသနဌာနကလွတ်တယ်လို့ယူဆပါတယ်။ တရုတ်တာဝန်ရှိသူတွေကတော့ဒီ virus ပိုးဟာအမေရိကန်မှာပန်ဒီမစ်တရုတ်ပြည်ကိုခိုးသွင်းလာတယ်လို့တံပြန်ဆွတ်ဆွဲထားတာလည်းဖြစ်ပါတယ
်တရင်တွေကိုတော့ဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ကျွန်တော်တို့အပတ်စဉ်တက္ကနာတွေမထုတ်လွှင့်ပြီးတရင်ပေးဖို့ချက်တပုတ်ကိုဥစွာတင်ပြပါအောင်မယ်ထိုင်းနိုင်ငံချွန်ဘူရီခရိုင်တဲ့ကပထရာအဝင်အဝေးပြေးလမ်းမပေါ်မှာမြန်မာနဲ့ကမ္ဘောဒီးယားအလုသမားတွေလိုက်ပါလာတဲ့ကားနဲ့အခြားကားတစ်စီးတိုက်မိတဲ့အတွက်သေဆုံးသူ10ဦးထက်မနည်းရှိသွားပြီလို့ကယ်ဆယ်ရေးအဖွဲ့တွေကစနေနေ့တုန်းကပြောဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးအင်းပါကဒီအကြောင်းအရာကိုဆက်ပြီးပြောပြပေးပါမယ
်ထိုင်းနိုင်ငံချွန်ဘူရီခရိုင်မင်းမြို့နောက်ခံခေါ်ကြီးပါအုပ်စုခုနှစ်ပထရာအဝင်အဝေးပြေးလမ်းမှာကမ္ဘောဒီးယားနဲ့မြန်မာအများစုပါတဲ့ကားဟာရှေ့ကတွဲကားကြီးတစ်စီးကိုဝင်တိုက်ခဲ့တာပါအလုသမား16ယောက်ပါပြီးသူတို့ဟာအလုသမားလက်မှတ်တက်တန်းတိုးဖို့အတွက်ကျန်ထဘူရီမြို့ကိုသွားနေတဲ့အချိန်ချွန်ဘူရီအဝေးပြေးလမ်းမပေါ်မှာအခုလိုယင်တိုက်မှုဖြစ်ခဲ့တာပါနေရာမှာရင်ပွဲချင်းပြီးသေဆုံးသူတွေရှိတယ်လို့ကျန်တဲ့သူအားလုံးနဲ့အရေးပေါ်ဌာနမှကုသမှုခံယူနေရပါတယ်အခုဆိုရင်သေဆုံးသူ10ဦးထိရှိသွားပြီဆိုပြီးချွန်ဘူရီအခြေစိုက်ဖားအလုသမားဘွဲကအလုသမားအခွင့်အရေးနဲ့ဥပဒေပိုင်းဆိုင်ရာတာဝန်ခံနန်းတနာထုံးကအခုလိုပြောပြပါတယ
်အဲ့တော့မနေ့ကတော့9ရက်ဝယ်ဆုံးပြီးတော့ဗောနော်လောလောဆယ်ဆယ်ကတော့လောဆယ်သူဟိုတာလက္ခဏာဆိုးသွားတော့လေအခုသိတဲ့လူကတော့ဆေးရောက်ရှိတော့ရှိတာပြီးနောက်ပြီးဆိုင်နေတာလည်းလူတရားဆေးရောက်ဆေးရောက်တယ်မဟုတ်ဘူးလေဒီသူမူလီမြို့မှာရှိတဲ့ဆေးရောက်3ရောက်လားသူတို့ကလိုက်ဖြန့်တာ4ရောက်4ရောက်ပေါ့ဆေးရောက်4ခုလို့ဖြန့်တာဆိုဒီရက်ထဲမှာတော့ဟိုပုံဝန်ကြောင်မျိုးသမီးတို့အိမ်တော့ပါတယ်လေကာလစီထဲမှာ16ယောက်ပါတယ်ဆက်16ယောက်မှာမနှက်ပါရဟုတ်တယ်ဟုတ်တယ်မနှက်ပါရ9ယောက်ဖြည့်စိုးရတော့ဗောနော
်ဟုတ်တယ
်တက်တရတော့ဆေးရုံမှာဟုတ်အေးပေါ့ဗောအခုဖြည့်10ယောက်ဖြည့်တော့ဖြည့်ပါပြီဖြည့်နေစိုးတယ်သူတို့ကတော့မျက်နှာမှာဒဏ်ရာကြီးရတော့ဒီခြေထောက်တွေပါဒီဆိုရင်လဲထွက်သွားဗောဟိုကြမဲ့ခြေထောက်ပုံမှန်မဟုတ်တော့ပဲနဲ့လေကတော့လေဝါတော့ဟိုဘက်ဒီဘက်ဒီချစ်ကုန်တယ်အဲ့လိုမျိုးတွေလည်းရှိရတယ်နော်တိုင်းရတော့တော်တော်ကြီးရပါဘူ
းလက်ရှိမှာတော့မြန်မာနဲ့ကမ္ဘောဒီးယားတွေထဲကဘယ်နိုင်ငံဘယ်နှစ်ဦးတည်ဆုံသွားတယ်လဲဆိုတာကိုတော့တေချာမသိရသေးဘူးလို့လည်းသူကပြောပါတယ
်သူတို့ကကာဒမားကအိမ်ငှိုက်တယ်ထင်တယ်တွဲကားပေါ့နော်ကျမတို့မြန်မာလူပေါ်ရင်တော့တွဲကားစေဘိတ်ကားကိုသူတို့အနောက်ကိုတွားပိုက်တယ်ဒီလူတူကတွားပိုက်တယ်ကမ္ဘောဒီးယားလည်းပါတယ်ဆိုတော့ဒါမဲ့အစီပြုတ်လို့မရသေးဘူးနော်လောဆယ်ဒီစီဒီစရာတွေဒီဟိုတာဖေဆေးရနေတဲ့စင်ဒီပလိတ်တွေကစစ်စီဝါတော့လေအဲအများကြီးအမြန်မာပေါ့မြန်မာတဝက်နဲ့ဒီကမ္ဘောဒီးယားတဝက်လောက်တော့ရှိတယ
်ကိုဝင်ဆောင်မျိုးသမီးတဦးပါဝင်လူ၈ဦးတိတ်ဆုံးနေဆိုပြီးထိုင်းနိုင်ငံကျန်ထဘူရီခရိုင်ကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပါတယ်ကားတိုက်မိချိန်ကမနေ့6နာရီကျော်ဝန်းကျင်လောက်မှာဖြစ်ပြီးလက်ရှိမှာတော့ကားပေါ်ပါလာသူအားလုံးဆေးရုံ၄ခုမှာအရေးပေါ်ကုသမှုခံယူနေရပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလုံသမားတွေလိုက်ပါလာတဲ့ကားမတော်တဆဖြစ်မှုအကြောင်းကိုမအေးမှပြောပြသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါအောင်မယ်ပထမအဆုံးအနေနဲ့ကဒုအတန်အစီအစဉ်ဖြစ်ပါတယ်စစ်ကောင်စီတပ်တွေရဲ့ပြင်းထန်တိုက်ခတ်ခံရတဲ့ဒေသတစ်ခုဖြစ်တဲ့သခိုင်းမှာအရသာပြည်သူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာအမျိုးသမီးတွေအပေါ်လိမ်မဲဆန်ရအတန်းဖက်တိုက်ခတ်ခံရတာတွေပိုဆိုးဝါလာတယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောဆိုပါတယ်အသက်အန္တရာယ်နဲ့မတရားပြုကျင့်ခံရမဲ့အရေးတွေပူးတွဲနေတဲ့သခိုင်းဒေသကအမျိုးသမီးတွေနဲ့မိသားစုတွေရင်ဆိုင်နေရတဲ့အခြေအနေတချို့ကိုဒီတပတ်တို့အတန်းအစီအစဉ်မှာ Frontier မြန်မာဝိုင်းတော်တွေကတီးဖြတ်တင်ဆက်ထားပါတယ
်那三块块的了那三块块的了这边的这边的也叫嘛这边的话现在没好处那那那那那那那那那那那那那那
လက်တွေ့မှာတော့မြမစစ်တပ်စစ်ကြောင်းထိုးချိန်အဖမ်းခံရတဲ့ရွာသားတွေဟာအကြီးကျယ်ကြောက်လန့်တုန်လှုပ်ကြရပါတယ်ပြီးခဲ့တဲ့လကလည်းစကိုင်းမှာအရသားတွေစုလိုက်ပြုံလိုက်အသက်ခံရတဲ့ထိတ်လန့်စရာသတင်းတင်ပြချက်တွေကိုကြားသိခဲ့ရပြီးဖြစ်ပါတယ်အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကတော့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေတိုးလာနေတယ်လို့ပြောဆိုနေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒ ဒီတစ်ပတ်ဆောင်းမကိုဒိုးတန်ရဲ့လွတ်တန်းသတင်းတောက်မုံမုံကပေးပို့ထားပြီး Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
မီးရလေအကုန်လုံးချိုတာဘာတစ်ခုမှတအိုးတစ်ချောင်းကစပြီးတော့ကိုင်းစရာမရှိဘူး။ဘာမှမရှိဘူးစကားကုန်းတစ်လုံးကစကိုင်းစရာမရှိဘူး။ဘာဆိုဘာမှမကြံရဘူးဝစားလည်းမကြံရဘူးဘာမှတို့ကလည်းဘာမှမယူနိုင်တော့ဘာမှလည်းမယူရဘူး။ဘာမှမယူရတော့အဲ့ဒါဒီတိုင်းတိုင်းနဲ့မိခိုးတွေကြည်ပြီးပြီးဆိုတော့မုံလာနာနေပြီးတော့ထိုင်းငိုနေရတာ။ရအေးလည်းအိတ်မပြော်ဘူး။ပြန်တော့ပါတယ်အဲ့ရကနိုးလို့ချင်းငါပြစ်စည်းလေးတွေဟဲ့ဘလို့အောင်မရ။တခါလေးကြပြန်တော့အဲဟိုနာမယ်ငါပြစ်စည်းတွေငါအများကြီးပါဟဲ့ဘာတွေပါတို့ပြောမိတာပြီးတော့သမီးရပြတာမေးမီးလောင်လိုက်ပြီဘာမှမရှိတော့ဒီတိုင်းနဲ့ငုံးစုံပြထိုင်ပြီးတော့နေရတာ
ဆရာနာတိမ်မီချိန်ကစားလို့ဖြစ်နေတဲ့ဆူဆူဝဝအကျံဘက်ပရိပခါတွေမှာမြေစာပင်ဖြစ်ခဲ့ရတဲ့အမျိုးသမီးတွေထဲမှာမခင်ကြီးတယောက်လည်းအပါအဝင်ပါစကိုင်းတိုင်းကမ်းဘလူမျိုးနယ်တဲကသူ့အိမ်လေးဟာလေစစ်တပ်ကမီးရှို့တဲ့အထဲပါသွားခဲ့ပါရဲ့သူ့အတွက်တော့ယူမတက်ပါပဲစအနာဒိနာကိုစန့်ကျင်ခုခံမှုတွေဟာအညာမှာအားကောင်းနေစေဆိုပေမဲ့တော်လန်ရေးအဖွဲ့နေရာတွေကိုလိုက်လံရှာဖွေချိန်မုံတဲ့စစ်တပ်ရဲ့နှီးပြူဟာလည်းပြင်းထန်နေသေးပါဒေတာဖော်မြန်မာရဲ့ခန့်မှန်းထားချက်အရာအနာစတဲ့ရဲ့2021ဖေဖော်ဝါရီတရနေ့ကစလို့2023ဖေဖော်ဝါရီ28ရက်နေ့အထိမြန်မာနိုင်ငံတဝမ်းမှာအိမ်အလုံးပေါင်း6000ကျော်မီးရှို့ခံခဲ့ရပါတယ်အဲ့ဒီ6000ကျော်ရဲမှာ63ရာခိုင်နှုန်းဟာအညာမှာဖြစ်ခဲ့တာပါ။စကိုင်းတိုင်းတစ်ခုရဲမှာတင်80ရာခိုင်နှုန်းကျော်ရှိပါတယ်။ဒီလိုမြေလန့်မီးရှို့တဲ့နီလန်းကိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆယ်စုနှစ်များစွာတိုက်ခဲ့ရတဲ့စစ်ပွဲတွေမှာမြန်မာစစ်တပ်ကတုံးခဲ့တာပါ။ဒါပေမဲ့အညာဆိုတာဒီလိုစစ်ပွဲတွေကိုတခါမှမကြုံခဲ့ဘူးတဲ့ဒေတာတစ်ခုပါ။အညာကအမျိုးသမီးတွေဟာဗရင်ချင်းခံရမှာကိုအမဲဆိုးရိမ်နေရတယ်လို့လိန်ပိုင်းဆိုင်ရာစော်ကားခံရမှာကိုလည်းပိုးလို့ဆိုးရိမ်နေကြရပါတယ်။စကိုင်းတိုင်းဒီပရင်မှာနေထိုင်တဲ့မဆုကတော့သူ့ရဲ့ဆိုးရိမ်မှုတွေကိုအခုလိုပြောပြပါတယ်
။စကောင်းကြီးရစပြန်ထွက်လာလို့ပေါ့နော်ဒီလိုမျိုးကြီးအပြတ်ဆက်ခံရတယ်ပေါ့နော်အဲအားလုံးကြီးတာပြီးလိုက်ရတယ်ရောတော့ဒီလိုတွေမျိုးရှိပေါ့နော်လုံးလုံးမျိုးရှိတယ်ငါတို့ခံနိုင်ရတယ်ဒီတော်ရည်ဆိုလို့ရှိရင်ဒီအတိတ်ဘဝပြကြမှာမိန်းကလေးတွေလေမိန်းကလေးတွေတော်တော်သူတွေကစကားတော့ပြီးတော့ပြစ်ခါကြရတယ်သူရှိရဆိုရတော့လေ
တည်င်းတွေမှာလက်တလောအထင်ရှားဆုံးဖြစ်ရတဲ့ခုကတော့သခိုင်းတိုင်းတွေကတာတိုင်ရွာမှာဖြစ်သွားခဲ့တဲ့ကိစ္စတခုပါဘလူးလို့နာမည်ပေးထားတဲ့စစ်ကြောင်းတခုဟာရွာသား18ရာကိုတစားကန်အဖြစ်ဖမ်းသွားခဲ့ပါတယ်ဒီထဲမှာအမျိုးသမီး3ယောက်လည်းပါပါတယ်။နောက်ပိုင်းမှာအားလုံးအသက်ခံလာရပြီးတည်သွားတဲ့အမျိုးသမီးတွေမှာလည်းလိန်ပိုင်းဆိုင်ရာအစောကားခံထားရတဲ့လက္ခဏာတွေတွေ့တယ်လို့ပြောပါတယ်။ဇနီးဖြစ်သူမနှင်းဝေဟာဗရင်ချင်းခံရပြီးတည်ခဲ့ရကိုကိုနိုင်ဝင်းသိခဲ့ရပါတယ်။မကွေးတိုင်းစိတ်ဖြူမြို့နယ်တွေကသူတို့ရွာကို2022ခုနှစ်ဇူလိုင်9ရက်နေ့မှာစစ်ကြောင်းဝင်လာခဲ့ပါတယ်။စစ်တပ်လက်ကထွက်ပြေးရင်သူတို့မိသားစု꿰သွားခဲ့ပါတယ်။အသက်38နှစ်အရွယ်ရှိတဲ့သူ့မိမမနှင်းဝေကိုစစ်တပ်ကဖမ်းမိသွားခဲ့ပါတယ်
။ဒီကျွန်တော်မိမအလောင်းကိုကျွန်တော်တွေ့လာတဲ့ချိန်ကတော့ကျွန်တော်မိမမဝတ်ထားတဲ့အဝတ်ကအိမ်ကြီးလက်ရှိအနေအောင်ဝတ်ထားတယ်။ကျွန်တော်အဲ့အလောင်းကိုတွေ့လာတဲ့အခါကျတော့အဲ့ဒီဟာတွေကမပါတော့ဘူး။အင်းအောင်ဇာရီအကုန်လုံးဇာကျုပ်ဇာရမ်းနဲ့တကွတန်ကြီးရှိတဲ့မန္တန်ကျောက်သူကအကုန်လုံးမိရှို့တာမိရှို့ပြီးတော့မှကျွန်တော်မိမကိုသူကနှင်းသက်တာအဲ့ဒီကမိရှို့ပြတာမိရှို့ပြီးတော့မှကော်ရီဘူးတွေကိုသူကဝလုံးနဲ့ယူပြီးမှအဲ့လိုတွေနှင်းမနှိမ့်ဆက်ပြီးတော့မှသူကထုတ်သွားတာလေ
မြမအမျိုးသမီးများတမကတွဲဖက်အတွင်းမှုတဲ့မဇူးဘရုံမှာကတော့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကတိုးလာတယ်လို့ဆိုပါတယ်
ကောက်ယူရရှိတဲ့တည်င်းနေဆိုလို့ရှိရင်အမှုပေါင်း50ကျော်ရှိနေတယ်ပေါ့နော်ဆိုဒ ဒီငါးဆယ်လောင်းကတော့ဒီအကျံဖက်စက်တက်ကကျူးလွန်တဲ့အမှုတကယ်မဟုတ်ဘောနော်တချို့ကျမတို့အဲဒီအရတာပြည်သူတွေကကျူးလွန်တဲ့အမှုတွေလည်းရှိတယ်ပြီးလို့ရှိရင်နောက်တစ်ခုကဒီတော်လည်ရေးတက်တာတွေရဲ့ဒီတချို့လိမ့်မဆက်ရအကျံဖက်မှုတွေလည်းပါဝင်နေရလို့ရှိရပါတော့အများစုကတော့သူတို့ဖက်ကကျူးလွန်တဲ့ဟာမျိုးဖြစ်နေတယ်ပေါ့နော်
Margaret ဟာ ဒေတာ ကကွယ်ရေး အဖွဲ့က ခေါင်းဆောင် တဦးပါ အမျိုးသမီးတွေ ဒီလို ဆိုးွားတဲ့ အကျန်းဖတ်မှုတွေ ထပ်မကြုံရအောင် ကာကွယ်ပေးသွားဖို့ သူကတော့ တန်တိတ်တန် ချထားတယ် လို့ဆိုပါတယ်
ကိုကိုကိုထက်ပေါ့နော် ကိုဘီနာမှာရှိတဲ့ အမျိုးသမီးတွေ တခြားလူတွေကို ကာကွယ်ပေးခြင်းနဲ့ ကိုကိုရိုင်းကကြတော့ ဒီလိုမျိုး စစ်ဘလူးတွေနဲ့
ကိုဟာအဖမ်းခံရရင်သူတို့လက်ထဲဝကိုရောက်သွားလို့ရှိရင်ပေါ့နော်အဲ့လိုမျိုးတွေ့ကြည့်ဘူးတဲ့အဲ့လိုမျိုးသားဆိုလို့ရှိရင်ငါပါလို့ဘလို့တုတ်ပြန်မလဲအဲ့လိုမျိုးတွေ့ရပေါ့ဒါပေမဲ့အဲ့လိုမျိုးတွေ့လိုက်တဲ့အချိန်ကြာလို့ရှိရင်ကိုကိုကိုပို့ပြီးတော့ကိုကာယကြံခံအောင်စိတ်ဓာတ်အဖြစ်ကြံခံအောင်ပို့ပြီးတော့ကြိုးစားတယ်ဒါပေမဲ့မဂရိတ်လိုမျိုးဒေသကကွယ်ရေးခေါင်းဆောင် ဝင်ခဲ့ရပါ။
ဒီမှာဖေရကြာလို့ရှင်တခုခုပေးတာနဲ့ဒီလူသမီးဆိုလို့ရှင်ဒီပြည်သူထိုင်ဆိုလို့ရှင်ဒီလူမျိုး PDF ကိုပို့တောင်ရေးနေလို့ဟိုတီးတာနဲ့တခုခုကြီးလောက်တောင်လို့ဆိုဖြစ်လာတယ်ဂျင်းကြီးတက်တက်တာလည်းတက်ဆပြီးတာပေါ့နော်။ဟိုကိုကချက်ပြီးတော့ဟိုချိန်တိုင်းမပြေအောင်လို့ဆောင်းနေ
မမလာမှာလဲစိုးွားတဲ့အတွေ့အကြုံတွေရှိပါတယ်။မနှစ်ကရေစကြုံမြို့နာမှာရှိတော့ဘလူးစစ်ကြောင်းကနေတီတီလေးလုခဲ့ရတာပါ
။ဒီလိုပဲဖြစ်လာ ਉਹ ဒီလိုပဲဖြစ်လာနေတယ်။ဒီခါတော့ဆက်လာပြီးတော့ဒီကတော့ဟိုနှစ်ဆောင်ဆွဲထားတယ်နော်နှစ်ဆောင်ဆွဲထားပြီးတော့ဒီရက်တွေကတီတီရက်တွေရဲ့ကြောင်းမှာဒီကတော့ဝါဖြစ်မှာမဟုတ်ဘူး။အဲ့အမှန်ကြောင်းရင်းနောက်လျှောက်ရပြတ်သွားပြီးရယ်လေ။
ဒါပေမဲ့အရက်သားတွေအထူးသဖြင့်ကလေးတွေနဲ့အမျိုးသမီးတွေကိုကယ်ဆယ်ဖို့ကသူ့ရဲ့အဓိကဦးစားပေးအလုပ်ပါ
။ဒီတစ်ခုခုဖြစ်သွားရင်ကိုယ်နဲ့ရှိတဲ့မိန်းသားတွေရောကလေးတွေရောဒုက္ခရောက်မှာလည်းရှိနေတယ
်။ဂျနီဗာသဘောတူစာချုပ်အခန်းလေးမှာအမျိုးသမီးတွေကိုကာကွယ်ပေးဖို့နဲ့အထူးသဖြင့်ဗရင်းကျင်တာအလိုမတူပဲပြည်သူစာသွတ်သွင်းတာတခြားသမီးနီးနဲ့ထိပါတာနဲ့သူတို့ကုန်တိတ်ခါထိပါစော်ကားတာတွေကနေကာကွယ်ပေးရမယ်လို့အတိအလင်းဖော်ပြချပါတယ်။မြန်မာနိုင်ငံအမျိုးသမီးအဖွဲ့ချုပ်ကမန်နမ်းမူမူကတော့မြန်မာစစ်တပ်အနေနဲ့ဗရင်းကျင်တာကိုလက်နက်တစ်ခုလိုအမြဲကျင့်သုံးခဲ့တာလို့ဆိုပါတယ်။ဒါပေမဲ့အခုလိုအလွန်ကျွံဖြစ်လာနေတဲ့ကာလမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းကျူးလွန်သူတွေကိုတာဝန်ခံမှုရှိလာအောင်လှုံ့ဆော်တင်တာပါ။
ကျမတို့ရဲ့ကဘာကူလာသမကလုံချုံရေးကောင်စီအရေးဆုံးဖြတ်ချက်မှဒီတေတုံးနေငါတချင်းနဲ့တုံညာပေါ့နော်အမျိုးသမီးငင်းချမ်းရေးလုံချုံရေးဆိုင်ရာဆုံးဖြတ်ချက်အမှတ်ကိုကျမတို့ကြည့်မယ်ဆိုလို့ရှိရင်စစ်ပွဲတွေမှာစစ်ပွဲနဲ့တက်ဆိုင်တဲ့စစ်ပွဲနဲ့ဆက်နွယ်တဲ့ပလိပခတ်နဲ့ဆက်နွယ်တဲ့လိမ်ပိုင်ဆိုင်ရာအကြံဖက်မှုကိုဂျူးလို့နေဆိုလို့ရှိရင်အဲ့ဒီဂျူးလို့မှုတည်တာဒီအာစစ်ရဲစိုးမှုလူသားဖြစ်မှုကိုစန့်ကျင်တဲ့ရဲစိုးမှုမြောက်တယ်ဆိုတဲ့အကောင်အဲ့ဒီမှာပြောထားပြီးသားဖြစ်တယ်ဂျူးလို့နေသူ့ကိုရောအမိတ်ပေးတဲ့လူကိုရောဂျူးလို့ခွင့်ပေးနေတဲ့လူတွေကိုဘာသာဒီရောဒီအပပရေးယူမှုလို့ဆောင်ရမယ်ဆိုတဲ့ဟာကဒီလိုလင်းပေါ်ပြထတာဖြစ်တယ်ပေါ့နော်နိုင်ငံတကာရဲ့ဥပဒေနဲ့ကိုဒါဒီဒီရောအပပရေးယူဖို့လို့တယ်နိုင်ငံတကာရဲ့ဒီတာဝန်ယူမှုတာဝန်ခံမှုတရားမျှတမှုရန်တရားတွေနဲ့အသုံးပြုပြီးတော့ကျမတို့ကဒီကျူးလွန်တဲ့သူ့ကိုကျမတို့အပပရေးယူဖို့လို့တယ
်ကိုနိုင်ဝင်းတယောက်ကတော့သူ့အမျိုးသမီးအတွက်တရားမျှတမှုကိုစောင့်မျှော်နေစေပ
ါကိုကုံပြောမှဆိုကြအဲ့ဒီဝင်လာတဲ့စစ်ကြောင်းလို့စစ်ဒီစမားတို့ကျွန်တော်ကတော့ထိုက်တန်တော့အပြည့်အဲ့ပုံစံမျိုးကိုပဲကျွန်တော်လိုလားအကျေရှိတယ်နောက်ပြီးနောက်တစ်ချက်ကကျွန်တော်ဒီအသက်အရွယ်နဲ့ကျွန်တော်သားသမီးတွေနဲ့ကျွန်တော်ဒီအသက်အရွယ်နဲ့ဆိုရင်ဒါကျွန်တော်ထိုက်တန်တော့ကျွန်တော်သားသမီးတွေအရင်အတွက်ကိုလည်းကျွန်တော်ထိုက်တန်တော့ဘယ်လိုကြောင့်မဆိုအခွင့်အရေးတစ်ခုကျွန်တော်ဖူလုံတဲ့အခွင့်အရေးတစ်ခုကျွန်တော်လိုချင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒေါ်တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်တင်ဆက်တဲ့ဒို့အတန်အစီအစဉ်အပြီးမှာတော့ Democracy လူခွေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုဆက်ပါအောင်မယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုနောက်ပိုင်းတန်ဃာတော်တွေစိတ်ငြိမ်နေကြတယ်လို့သုံးသက်တဲ့စာတမ်းတစ်စောင်ကိုနိုင်ငံတကာအကြမ်းတည်းလေ့လာရေးအဖွဲ့ ICG က ပြီးခဲ့တဲ့မလ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒီစာရမ်းမှာတင်ပြထားသလိုတန်ခါးတွေတကယ်ပဲစိတ်ငြိမ်နေခဲ့ကြပါသလားကနေဒါနိုင်ငံမှာပညာသင်ကြားနေတဲ့ပါတကူဘွဲ့ចောင်းသားကိုထက်မင်းလွင်နဲ့ဥတင်မောင်တန်းတို့ကဆွေးနွေးထားပါတယ်
ICG လို့ခေါ်တဲ့ International Crisis Group နိုင်ငံတကာအကြက်တဲလေ့လာရေးအဖွဲ့ကြီးရဲ့ Master 10နေ့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်အစီရင်ခံစာတစ်ခုနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးတင်ပြကြမှာလဲကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ Cleaner နိုင်ငံ York University ကပါတကူဘက်လေ့လာနေတဲ့ကိုထက်မင်းလွင်ဖြစ်ပါတယ်ကိုထက်မင်းလွင်ကဘာသာရေးနဲ့နိုင်ငံရေးကိုအထူးအာရုံစိုက်ပြီးလေ့လာနေတဲ့ပါတကူဘက်ကျောင်းသားတစ်ယောက်ဖြစ်ပါတယ်မင်္ဂလာပါကိုထက်မင်းလွင်
မင်္ဂလာပါဆက်က
နော်ဟုတ်ကဲ့ဒီအခုအာနာသိန်းတဲ့ကိစ္စနဲ့ပတ်သက်ပြီးတန်ငါတွေကစိတ်ငြိမ်နေခဲ့တယ်နော်သူ့ရဲ့အစင်ခစားရဲ့ခေါင်းစဉ်ကိုလည်း is silent ဆန်ကနော်ကျွန်တော်တို့စိတ်ငြိမ်နေတဲ့တန်ငါတော်များဆိုပြီးတော့ခေါင်းစဉ်ပေးထားပါတယ်ပရာဥဆုံးအကျဉ်းအနေနဲ့ပေါ့နော်ကိုထမင်းလွင်ဒီစာရန်ပေါ်ဘယ်လိုများမြင်ပါလဲခင်ဗျအ
ဓိကသူဟိုပြောတဲ့ message ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးသမိုင်းတလျှောက်မှာအမြဲတမ်းရှေ့ဆောင်ဥယျာဉ်နေရာနေပြီးတော့မှပါခဲ့တဲ့ခုံတော်ကြီးတွေတန်ခါတော်တွေဒေသရှင်ဆရာလေးတွေဘာကြောင့်မို့လို့ဒီအာဏာသိမ်းပြီးနောက်ပိုင်းမှာချင်းချင်းရှာရှာမပါရတလဲဆိုတဲ့ဟာကိုသူတေသနာအနေနဲ့ဆန်းစစ်တယ်လို့ဆိုရဲပေါ့နော်ဆရာအဲ့တော့အဲ့ဒီအခါမှာသူပြောတဲ့အကြောင်းပြချက်တွေကတော့ဒီကိုဗစ်ဖြစ်လို့တန်ဃာတွေကြောက်မှမရှိလို့တခါပြည့်တဲ့အခါကျတော့တန်ဃာတွေရဲ့ဒီမဘာသာလှုပ်ရှားမှုနဲ့ဒေါအောင်ဆန်းစုကြည်လက်ထက်မဘာသာအခြေအနေနဲ့အဲ့ဒီနောက်မဘာသာဖြစ်သွားတဲ့အခြေအနေဒါတွေကြောက်မှုလို့တခါပြည့်တော့ NUG အနေနဲ့ NUG နဲ့တော်နိုင်ရေးရလဲဒီဘာသာရေးနိုင်ငံရေးလော့ဂီရေးတတ်တတ်နိုင်ငံရေးဆိုတဲ့ secular ဘက်ကို secular paradigm ဘက်ကိုယူနေတဲ့အတွက်ကြောက်မှုလို့ဘုံကြီးတွေမပါနိုင်ဘူးဆိုတဲ့ဟာဆိုတဲ့ဟာမျိုးဟိုပေါ့နော်အကြောင်းပြပြီးတော့သုံးသပ်ထားတာပါဟုတ်ကဲ့
ကျွန်တော်ပထမဆုံးအချက်ပေါ့နော်တန်ဃာတွေဒီအနာသိန်းဒါကိုစန့်ကျင်ကံကွယ်ထဲမှာပါတာနေခဲ့တယ်ငြိမ့်စိတ်နေတယ်ဆိုတော့ဟာနဲ့ပတ်သက်ပြီးတော့ဦးထမင်းလွင်အနေနဲ့ဗာများပြောချင်ပါတယ်ခင်ဗျ
International Crisis Group ပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံရေးသုံးသပ်ချက်တွေဒီသုတေသနစာတမ်းတွေထွက်လာတဲ့အခါမှာပုံမှန်အဖြစ်ကျွန်တော်တို့ဒါအလေးနက်ထားပြီးတော့ဖတ်ရှုရတဲ့ report တွေဖြစ်နေရှိပါတယ်ထို့သဖြင့်တိတိကျကျ interview တွေလုပ်ပြီးတော့သုတေသနထုံးလေးတွေကိုလိုက်လာပြီးတော့လုပ်တဲ့ဟာမျိုးဒီ report ကတော့ဒါကျွန်တော်အနေနဲ့ကတော့တော်တော်ကိုပဲဝေဖန်စရာအချက်လက်တွေများစွာရှိနေတယ်ပေါ့နော်သုတေသနထုံးလေးမှလည်းပဲသုတေသနထုံးလေးနဲ့ပတ်သက်ပြီးတော့လည်းဝေဖန်စရာတွေထောက်ပြစရာတွေရှိနေတယ်ပေါ့အဲ့တော့အဲ့ဒါတွေမပြောခင်ပေါ့ပထမဦးဆုံးဆရာရယ်တန်ဃာတွေကနှုတ်ဆိတ်နေတယ်လို့ပြောတဲ့အခါကျတော့တန်ဃာလို့ပြောတဲ့အခါမှာတန်ဃာကတန်ဃာဆိုတဲ့ခေါင်းစည်းအောင်မှာအကုန်လုံးတိမ်ကျုံပြီးတော့တွင်းတဲ့ကိစ္စကဒါပထမဦးဆုံးပြဿနာရှိရပေါ့နော်ဆရာအတန်တိတ်နေတယ်တန်ဃာတို့အတန်တိတ်နေဆိုဘယ်တန်ဃာတို့လဲလို့ကျွန်တော်တို့ကပြန်စောကြောစရာရှိတယ်ဆရာအဲ့တော့အဲ့ဒီမေးခွန်းကိုပဲဖြေမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ကဒီအစီအံခံစာရဲ့ပထမဦးဆုံးအခြေခံယူဆချက်ဖြစ်တဲ့တန်ဃာတွေကတိတ်ဆိတ်နေတယ်ဆိုတော့ဟာကိုပဲကျွန်တော်တော့သဘောတိတ်မတူဘူးကြာကျွန်တော်တော့သဘောမတူဘူးလို့ဒီလိုပြော
ဘာကြောင့်များကိုထင်မင်းကသဘောမတူတာလဲခင်ဗ
ျဆရာဘာကြောင့်မလို့သဘောမတူလဲဆိုတော့တန်ဃာတွေနှုတ်ဆိတ်နေတယ်လို့ပြောလို့ရှိရင်ကျွန်တော်တို့ကစဉ်းစားရအချက်တွေအများကြီးရှိပေါ့ဟိုလက်တွေ့တာရကအနေနဲ့ပဲဟိုပြရမယ်ဆိုလို့ရှိရင်တိရဝဓမ္မတူတာနှုတ်ဆိတ်မနေဘူးဆရာတိရဝဓမ္မတူကဥဆောင်တဲ့ဒီဟိုပေါ့နော်ဒီအာနာသိန်းစစ်တပ်ဘက်ကထောက်ခံတဲ့ဖုန်ကြီးတွေက silent ဖြစ်မနေဘူးကြာသူတော့ပြောင်ပြောင်တင်းတင်းကိုပဲဒီအာနာရှင်နဲ့ဒီအာနာသိန်းစစ်ကောင်စီနဲ့ကိုတောက်လျှောက်ကိုပဲပေါ်ပေါ်တင်းတင်းเนาะကြာထောက်ခံရမယ်ဆိုတဲ့ဟာကိုပြောနေတယ်အဲ့တော့အစီအံခံစာအဲ့ဒီမှာစပြီးတော့လွဲတာပေါ့နော်ဥပမာတိရဂူဆိုရင်တိရဂူနဲ့ပတ်သက်လို့ရေးထားတဲ့ section မှာဆိုရင်တိရဂူကအရင်ကတည်းကဒါအာနာမသိန်းငင်ကတည်းကစစ်တပ်ဘက်ကကျင်းနေတယ်ဆိုတာမသိတာဘူးဆိုဆရာမဲလေးတောင်းပြောတဲ့ဆရာကြီးမဲလေးတောင်းလို့ဟိုအာနာမသိနေမှာဟုတ်ကိုပဲမဲလေးတောင်းတွေ့တယ်ဆိုတဲ့ဟာမျိုးတောင်းကလာလာမြောင်းကလာလာမှတ်မှတ်ပြီးတော့ဘယ်လို့မှဟိုအကြောင်းယုတ်တိမရှိတဲ့အသိယုတ်တိမရှိတဲ့ဟာတွေပြောပြီးတော့ တနည်းတော့ရင်တချို့ဟိုကောလာဟလာတွေတောင်ရှိပါတယ်အာနာသိမ့်မဟာတိကူခါပေးတယ်ဆိုရဟာတခါဝစီဘိတ်လို့ခုံကြီးမျိုးနော်ဆရာအဲ့တော့ဟိုခစ်ကိုပြောင်းရင်ခေါင်းကိုပြရတယ်ဆိုတော့အဲ့တော့ဒီဆန်ကာကဒီတန်ကာဟာဆိုင်ရဖြစ်မနေပါဘူးဆရာအဲ့တော့ပထမတစ်ခုပါဟိုဒီအာနာသိမ့်နဲ့ဟိုဘက်ကရက်တယ်လို့အာနာသိမ့်နဲ့ဘက်ကိုဆန့်ကျင်တဲ့ဆရာတော်တန်ကာတော်တွေရောမရှိဘူးလားဆိုတော့ရှိပါတယ်ဆရာဟိုဥမာမဟာနာကိုပဲကြည့်ပါဆရာမဟာနာနဲ့ပတ်သက်ပြီးတော့လည်းအစီအစဉ်ခါလာတော်တော်ကိုပဲအာလောလောဆောဆောလေးပြောရတယ်ပေါ့နော်ဆရာမဟာနာပထမဦးဆုံးအာနာမသိငယ်မာဟုကိုပဲဗမောဆရာတော်ကြီးနဲ့အချိုးတော်ဆောင်ဆရာတော်အာတန်လင်းမင်းကျောင်းဆရာတော်လက်မှတ်နဲ့မြစ်တစားတော်ထွက်တယ်ဆရာဒီကိစ္စဟာတိုင်းပြည်မှာအခက်အခဲကြီးကြီးမားဖြစ်မဲ့ကိုဗစ်ကြီးကလည်းဖြစ်နေတယ်နော်အကုန်လုံးဒါကိုစင်ရှင်တော်တရားနဲ့ဖြည့်ရှင်းရပါဆိုတော့မြစ်တစားတော်ထွက်တယ်ဆရာအဲ့ဒါကို NLT အစိုးရကဒါမဟာနာကိုတာဝန်ကြီးကပိုင်လို့လက်မှတ်ထိုးခိုင်းပါတယ်လို့ပဲအတင်းပြောအောင်ဆရာအဲ့ဒီနောက်မှာဗမောတဘာတွေမြစ်တစားလည်းထွက်တယ်ဆရာဟိုဘီလုံးမှတ်နဲ့ဟိုတိန့်ဆောင်ဥပမာကိုပြပြတဲ့အခါကျတော့တခါတည်းမှာအားကြီးတဲ့လူကိုနိုင်ကပင်လည်းအားငယ်တဲ့လူတွေကိုရှုံးတဲ့သဘောရှိတယ်အဲ့တော့စင်စင်ချင်းချင်းလောက်ပါဆိုရဲဟာချက်ချက်နိုင်ငံတော်တန်ခါမဟာနာကအဖွဲ့ကဟိုဥက္ကဋ္ဌဖြစ်တဲ့ဗမောလူပုဂ္ဂိုလ်မျိုးအနေနဲ့ဒီလိုအခြေအနေမျိုးမှာဒီလိုစာမျိုးထွက်ပြောတယ်ဆိုတာတန်ခါတော်များမပါဘူးလို့ပြောဖို့တော်တော်ခက်တယ်ဆရာမပြောနိုင်ဘူးဆရာတခါသုံးပါးမြေတစားလို့ကျွန်တော်ခေါ်တဲ့ဟာဟိုဝါကြီးတဲ့ဝိသိတအောင်ရွှေချင်းရွှေချင်းဝိသိတအောင်ဆရာတော်ကြီးရဲ့မြတ်အောင်ဆရာတော်ကြီးရဲ့ဗမောဆရာတော်ကြီးရဲ့ဒါဗမာတန်ခါလောကမှာသူတို့မအောင်ရွှေချင်းရောအကုန်လုံးဖိတ်ပြီးလို့ပြောလို့ရတဲ့သုံးပါးဒီသုံးပါးလည်းထွက်ပြီးတော့မြေတားခံတယ်ဆရာအဲကျွန်တော်လည်းနည်းနည်းရှည်ရှည်ပြောပါဦးမယ်ဆရာဟိုဝိနည်းနဲ့ပတ်သက်ပြီးတော့ဘလုံးစီကန်းကြီးတယ်ဆိုတဲ့မဟာကန္နာယုံဟာအာနာသိမ့်ပြီးတော့တလကြော်ကြော်လေးကြာတဲ့မတ်လမှာဖုံးတော်ကြီးတွေရှိသမျှဖုံးတော်ကြီးတွေအကုန်လုံးကြောင်းပြင်ထိထွက်လာပြီးတော့ဖျောင်းနိုင်ထုံးပြီးတဲ့အခါကျတော့ဟိုမေတ္တာပို့ကြတယ်မေတ္တာတော့ကြွကြတယ်ဆိုရဟာမျိုးလုပ်ခဲ့တယ်ဆရာ NUG က CRPH ကတန်ဃာတော်များကိုအဲ့ဒီအာဏာသိမ်းပြီးတောက်လျှောက်စစ်ကောင်စီကကျင်းပဖို့ကြိုးစားတယ်ပထမပြန်ဆောင်ွေးလုပ်တဲ့အခါမှာလည်း NUG ကပထမပြန်ဆောင်ွေးဘက်မဝင်ပါနဲ့လို့တန်ဃာတော်ကြီးတိလာရှင်ဆရာကြီးဆရာလေးတို့မေတ္တာရက်တော့အများစုကြောင်းလိုက်ကြည့်ရမဝင်ဘူးဆရာအဲ့တော့ဒီဟာတွေဟာဟိုဒီ international crisis group ဟာဗမာစကားပြောတဲ့မီဒီယာတွေတတိယနေတခြားဟာတွေကိုမတုံ့ပြန်နဲ့အင်္ဂလိပ်လိုဟာတွေကြီးပဲတုံ့သလားဘယ်သူတွေကိုအင်တာဗျူးလဲတော့ကျွန်တော်ဒီမှာတော်တော်တန်မြတ်ဖြစ်ွယ်ဖြစ်တာပေါ့ဆရာရေ
ဟုတ်ကဲ့အဲကျွန်တော်ဖတ်ကြည့်တဲ့အခါမှာလည်းကြည့်ရတာကတော့အဲစန့်ကျင်တယ်လို့ပြောကြတဲ့အခါမှာရွှေဘွားရောင်တော်လန်ရေလို့လူတွေချီတက်လမ်းလျှောက်တာလောက်ကိုပဲစကျင်တယ်လို့ဒါ International Crisis Group ကယူဆပြီးပြောနေတယ်လို့ဒီ report ကြီးကနားလည်ရတာပေါ့နော်ဆိုတော့အဲ့ဒီလိုကတော့လှုပ်လှုပ်ရှားရှားသိမ့်မရှိဘူးတိုင်းရှိမှုရပြောလို့ရှိရင်လည်းเนาะကျွန်တော်တို့ကန့်ကွက်ခဲ့တဲ့ဟာကเนาะမာလူတွေစီတန်းတန်းလျှောက်တဲ့ခါမှာကန့်ကွက်ခဲ့တဲ့နေရာမှာလည်းတန်ခါတွေပတ်ဝန်းမှုကနည်းခဲ့တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကောက်ချက်ဆွဲတာကဒီလိုတန်ခါလှုပ်ရှားမှုမရှိလာတဲ့အတွက်ကြောင့်မို့လို့လူငယ်နဲ့အမျိုးသမီးအထူးသဖြင့်အမျိုးသမီးလူငယ်တွေကခေါင်းဆောင်မှုနေရာကိုရောက်သွားတယ်။အဲ့ဒီကနေဆက်ပြီးသူကဆွဲလိုက်တာကဒါကမြန်မာနိုင်ငံရေးမှာအသက်ကြီးသူတွေအုပ်စိုးနေတာအထီးကိုဖယ်ရှားသွားနိုင်တယ်လို့ပြောတဲ့အထိဖြစ်လာတယ်ပေါ့နော်။အဲဒီတော့ဒီဟာကနေမိငုံတစ်ခုဆက်လိုက်လာတော့ကောင်းပြီဒီတိုင်းဆိုရင်မိုက်တင်စာမောင်နဲ့ဒေါအောင်ဆန်းစုကြည်မဲပုံပြိုင်ထောင်ရင်ပြည်သူကဘာလို့မဲပေးကြမှာလို့ဆိုတော့မဲပေးမယ်လို့ထင်လဲဆိုတော့မိငုံအထိရောက်သွားနိုင်စေတယ်သူရဲ့ reporter ပေါ့နော်။ဆိုတော့ကိုထက်ပေါ်ဒီလိုကောက်ချက်ဆွဲတာတွေနဲ့ပတ်သက်ပြီးတော့ဘလို့ထင်လဲ
။ဆရာအဲ့ဒီဟာလဲဒါသူတေသနာထုံးပြီးအရာဒါပြောလို့မရတဲ့ကောက်ချက်မျိုးပေါ့နော်။ဆရာကျွန်တော်အသေးစိတ်လေးနည်းနည်းပြောပြသေးဆရာ။တန်မာတွေဟိုလမ်းပေါ်မှာထွက်ပြီးတော့လူလုံးမပြနိုင်တဲ့အကြောင်းကအာနာသိမ့်လိုက်တဲ့အချိန်မှာကျောင်းနိုင်ကြီးအသီးသီးကကိုဗစ်စီးကမ်းများအကြောင်းမို့လို့အဲ့တော့အကုန်လုံးတန်မာများကိုတန်ခါငယ်များကိုတက်ဆိုင်ရာကိုဒေတာအသီးသီးရွာအသီးသီးကိုပြန်ဝင်ပေးထားတယ်ကြာ။ဇုံလောင်းမဲ့လူလည်းမရှိဘူး၊ဇုံချက်ကျွေးဘူးကလည်းကြောင်းနိုင်ကြီးတွေမှမလွယ်ဘူး။အဲ့တော့ကိုဗစ်ဖြစ်တဲ့အချိန်ကြီးမှာအာနာသိန်းတော့ဂျုံတိုင်းဆိုပြီးတော့တန်ခါတော်များလမ်းပေါ်ထွက်မလာနိုင်ဘူးကြာ။ရှိတဲ့တန်ခါတွေကထွက်လာပါတယ်ကြာ။ဟိုမထွက်လာဘူးမဟုတ်ဘူး။အဲ့ဒါတစ်ခုပေါ့။ဒုတိယတစ်ခုကဆရာ။အာနာသိန်းပြီးနောက်ကလေးကငင်းငန်းကဆန္ဒပြလာတဲ့ဟာတွေကိုအတင်းအကြမ်းဖက်ပြီးတော့ဖြိုခွင်းတဲ့ဟာဒါလည်းအထူးတွေပြောကြမှာမလို့အဲ့ဒီခါမှာဖုံးကြီးမပြောနဲ့လူတောင်လမ်းပေါ်ထွက်လျှောက်လို့မရဘူးဆရာအဲ့ဒီကိစ္စမှာဖုံးတို့ကြီးတွေလမ်းထွက်မလျှောက်တဲ့ကိစ္စကိုမမြင်ရတာ ဘာကမဆောင်းစရာလဲအပထမတစ်ခုပေါ့နော်ဆရာဒုတိယတစ်ခုကဖုံးတော်ကြီးတွေမဟိုဟိုမပါလို့ဆိုရလဲကျွန်တော်ဟိုမကောက်ရပါလဲသဘောမတူပါဘူးဒါပေမဲ့သူပြောတာဖုံးတော်ကြီးတွေမပါလို့လူငယ်တွေနဲ့အမျိုးသမီးတွေနေရာရလာတယ်ဆိုတာဖုံးတော်ကြီးတွေမပါလို့အမျိုးသမီးတွေနဲ့လူငယ်တွေရလာတဲ့အကြောင်းမဟုတ်ဘူးဆရာ
အချိန်ကတည်းကကျွန်တော်တို့ဆွေးနွေးချက်ကိုပထမပိုင်းအဖြစ်ဒီမှာနားပြစေခင်ဗျ ICT အစင်ခန်းစားကိုအချက်လက်နဲ့တုံ့ပြန်ဆွေးနွေးတော့ခဲ့သူကတော့ကနေဒါနိုင်ငံ York University ကပန်ကူဘွယ်အကြောင်းသားကိုထက်မင်းတွေဖြစ်ပါတယ်။နောက်ပတ်စနေတရင်တွေမှာဒုတိယပိုင်းဆက်လက်တင်ပြပါမယ်။ကျွန်တော်တမောင်ဆန်းပ
ါ။ဦးတမောင်တန်ပတ်စင်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကမ္ဘာအစည်းအဝေးကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOE ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲဆက်လက်ပြီးပတ်စင်ကဏ္ဍတွေထုတ်လွှင့်ဦးမှာဖြစ်တဲ့အတွက်ဆက်လက်စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အသံရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုတော့ line meter 25 kHz 11113ညာ line meter 40 kHz 0413ညာ line meter 51 kHz 5805တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးဗတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဇက်တိုက်တင်ဆက်အောင်မှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါတယ်မြန်မာရေးအာဆီယံနဲ့ကုလသမဂ္ဂတာဝန်ရှိသူတွေတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါအပြင်ယူကရိန်းအရေးတရုတ်သမ္မတနဲ့ဥရောပခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထိုင်ဝမ်ကိုပြန်လည်ရောက်ရှိသွားတဲ့သမ္မတဆိုင်အင်ဝမ်ဟာထိုင်ဝမ်အနေနဲ့ကမ္ဘာနိုင်ငံအနေနဲ့ဆက်ပြီးဆက်ဆံသွားမယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုအကြောင်းအရာတွေကိုအာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်လက်စူးစီးတင်ပြပေးပါမယ်။အာဆီယံအတွင်းရေးမှူးချုပ်ဒေါက်တာခေါကင်ဟ ோம் နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာတို့ဧပြီလ6ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမှာရှိတဲ့အာဆီယံအတွင်းရေးမှူးချုပ်ရုံးမှာတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်5ရပ်အကောင်အထည်ဖော်နိုင်ရေးနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်နဲ့လက်တွဲလှုပ်ဆောင်နိုင်ရေးစတာတွေကိုဆွေးနွေးခဲ့ပါတယ်ပြီးခဲ့တဲ့ဧပြီလ5ရက်နေ့တုန်းကလည်းအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားရဲ့နိုင်ငံသားရေးဝန်ကြီးရီနိုမာဆူဒီကလည်းအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင်အထည်ဖော်လာရေးအတွက်ဖိအားပေးဆောင်ရွက်မှုတွေလှုပ်ဆောင်နေတယ်လို့ပြောဆိုခဲ့ပါတယ်။ဧပြီလ4ရက်နေ့တုန်းကပြုလုပ်ခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာလည်းမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေပုံမဆိုးဝါးလာနေပြီးမြန်မာအာဏာသိမ်းစစ်ကောင်စီဟာနိုင်ငံတကာဥပဒေတွေနဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာမှုမရှိသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလည်းလေးစားလိုက်နာမှုမရှိဘူးလို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဆိုင်မွန်မန်လီကပြောဆိုခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့မတ်လတည်းတုန်းကလူ့အခွင့်အရေးကောင်စီမှတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာကိုလည်းဒီအစည်းအဝေးမှာအတည်ပြုခဲ့ပါတယ်။ပြီးခဲ့တဲ့မတ်လတည်းတုန်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွမ်အင်ဒရူးဟာလူ့အခွင့်အရေးကောင်စီမှာမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုတင်သွင်းခဲ့ပါတယ်မြန်မာနိုင်ငံမှာမကြုံဘူးလို့အောင်အတိုက်အခံအင်အားစုတွေအကောင်ပြင်းထန်နေပြီးမြန်မာအာဏာသိမ်းစစ်ကောင်စီဟာအရေးမတားတဲ့အခြေအနေနဲ့ကြုံလာနေရကြောင်းလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrew ကမတ်လ20ရက်နေ့တုန်းကလူ့အခွင့်အရေးကောင်စီနဲ့တွေ့ဆုံပြီးဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။ Air power, helicopter gunships and
မြန်မာအာဏာသိမ်းစစ်ကောင်စီတပ်တွေဟာအရေးမတားတဲ့အခြေအနေကိုကြုံရတဲ့အတွက်တိုက်ခိုက်ရေးရဟတ်ယာဉ်တွေ jet တိုက်လေယာဉ်တွေအသုံးပြုပြီးကြေးရွာသားတွေကိုတိုက်ခိုက်တဲ့နည်းနဲ့တုံ့ပြန်နေတဲ့အတွက်လူ့အခွင့်အရေးချိုးဖောက်မှုတွေဟာနှစ်ဆတိုးပြီးဆိုးဝါးလာနေတယ်လို့ Tom Andrew ကပြောဆိုခဲ့ပါတယ်။ဒါအပြင်စာတင်ကြောင်းတွေစေယုံတွေကိုလည်းတိုက်ခိုက်ဖြစ်စည်းခံခဲ့ရပြီးအရက်သားတွေအိုးဝင်ဆုံးခွာထွက်ပြေးခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်။အရက်သား3000ကျော်လောက်ဟာလည်းအသက်ခံခဲ့ရပြီးလူတန်းတန်း3000လောက်အိုးဝင်ဆုံးခွာထွက်ပြေးခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးဥရောပတမကကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကို ဧပြီလ၄ရက်နေ့လူ့အခွင့်အရေးကောင်စီညီလာခံကအတည်ပြုခဲ့တာကိုကန့်ကွက်တဲ့အပြင်ပြီးခဲ့တဲ့မတ်လတည်းကလူ့အခွင့်အရေးအထူးကိုယ်စားလှယ်နဲ့လူ့အခွင့်အရေးမဟာမင်းကြီးတို့ရဲ့ပြောဆိုချက်တွေကိုလည်းလက်မခံကြောင်းဧပြီလ၆ရက်နေ့မှာစစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်လူ့အခွင့်အရေးအရေးချုပ်ပြီးအထုပ်အထားအာဏာပိုင်နိုင်ငံကိုဝင်ရောက်ဆွတ်ဖက်နေတယ်လို့ဆွဆွဲထားပြီး NUG PDF နဲ့ CRPH တို့ကျူးလွန်တာတွေကိုဖော်ပြခြင်းမရှိဘဲအတန်းပဲအဖွဲ့တွေတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူ 9,000 ကျော်သေဆုံးရတယ်လို့အာဏာသိမ်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းအားရေးအတွက်အာဆီယံကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပြောဆိုတိုက်တွန်းတာတွေရှိပေမဲ့လည်းမြန်မာစစ်ကောင်စီကလက်ခံနားထောင်ခြင်းမရှိတဲ့အတွက်ထိရောက်မှုမရှိဘူးလို့မြန်မာအရေးသုံးသပ်သူတချို့ကတော့ပြောဆိုတာရှိပါတယ်။အခုလိုအချိန်မှာပဲပြင်သစ်သမရMUM Macron နဲ့ဥရောပကော်မရှင်ဥက္ကဋ္ဌ von der Leyen တို့နှစ်ဦးဟာတရုတ်ပြည်ကိုရောက်ရှိသွားပြီးဧပြီလ6ရက်နေ့ကြာသပတေးနေ့မှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။ရုရှား-ယူကရိန်းစစ်ပွဲကိစ္စအပါအဝင်ကိစ္စရအတော်များများကိုဆွေးနွေးခဲ့ကြပါတယ်။ von der Leyen ကရုရှား-ယူကရိန်းကိစ္စနဲ့ပတ်သက်လို့ပြောဆိုရပါ
In the face of Russia's war against Ukraine,
Russia and Ukraine ship ပွဲနဲ့ပတ်သက်ရင်တော့ကျမတို့အနေနဲ့ငြင်းချင်ရတာကိုပဲလိုချင်ပါတယ်။ဒီအတွက် Russia အနေနဲ့ကျူးကျော်မှုကိုအဆုံးသတ်ပြီး Ukraine ကနေတက်တွေပြန်ပြီးဆုတ်ပေးဖို့လိုအပ်ပါတယ်။နေမီပိုင်ဆိုင်မှုနဲ့အချုပ်ချာအာဏာဟာကျမတို့နှစ်ဖက်စလုံးကအပြည့်အဝထောက်ခံထားတဲ့ကုလသမဂ္ဂဗရင်ဂျန်တစ်ခုဖြစ်ပါတယ
်။တရုတ်သမ္မတရှီကျင်းပင်ကလည်းတရုတ်အနေနဲ့အပြန်အလှန်အကျိုးစီးပွားရှိတယ်မဲ့ပူပေါင်းဆောင်ရွက်မှုတွေကိုလှုံ့ဆော်တော့မှဖြစ်ပြီးဝင်ရောက်ဆွဖက်မှုတွေကိုအဆုံးသတ်ပြီးတရုတ်ဥရောပဆက်ဆံရေးကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးစီပင်ဝါပြောရေးစတာတွေတိုးတက်ကောင်းမွန်လာဖို့ပူပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်
။中欧应当
ဒါပြင်ရုရှားယူကရိန်းအရေးနဲ့ပတ်သက်ပြီးပြဿနာပြေလည်တဲ့အထိဆွေးနွေးအပြေရှာရေးတရုတ်ကဆက်လက်တိုက်တွန်းမှဖြစ်ပြီးအခြေအနေတွေပိုဆိုးမသွားအောင်လုပ်ဖို့တရုတ်အနေနဲ့ပြင်သစ်နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြင်သစ်သမ္မတနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှီချင်းပင်ကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုခရီးလှည့်လည်ခဲ့တဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ဟာထိုင်ဝမ်ကိုပြန်လည်ရောက်ရှိလာပြီးထိုင်ဝမ်အနေနဲ့ကမ္ဘာနိုင်ငံတွေနဲ့ဆက်သွယ်လုပ်ကိုင်တာတွေကိုရပ်တန့်မှာမဟုတ်ဘူးလို့တောက်ကြနေတော့ကပြောဆိုခဲ့ပါတယ်။သူ့ရဲ့ခရီးစဉ်အတွင်းအမေရိကန်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကသီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ရဲ့အမေရိကန်ခရီးစဉ်ကိုတော့တရုတ်ကအပြင်းအထန်ကန့်ကွက်ခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်တင်ပြပေးခြင်းတဲ့အကြောင်းအရာကတော့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဂိတ်တွေတရုတ်ဘက်ကပြန်ဖွင့်ပေးလို့ကုန်သွယ်တဲ့ယင်တွေယာနဲ့ကြီးအဝင်အထွက်လုပ်နိုင်ခဲ့ပေမဲ့မြန်မာယင်မောင်းတွေကိုကန့်သတ်ချက်တွေလုပ်ထားစေဖြစ်တယ်လို့ဒါကြောင့်မလို့အခက်အခဲတွေလည်းရှိနေတယ်လို့ဆိုပါတယ်ဘကူတိုင်းမှာတော့စိုက်ပျိုးရေးအတွက်ရေမရလို့နှွေစပါးစိုက်ပျိုးနိုင်ခြင်းမရှိပါဘူးဒီလိုလေယာစီးပွားသတင်းတွေကိုစူးစစ်ပြီး Farmer Time Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချင်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမီစီဘဲကတင်ဆက်ပေးသွားပါမယ်ရှင်
။ဒီရက်ပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနှင့်စီးပွားရေးကဏ္ဍကထိတ်တန့်ရောက်တဲ့သတင်းတွေတဲ့အခုရက်ပိုင်းတွင်မူဆယ်တရား၅မိုင်ကုန်သွယ်ရေးဆောင်ကိုကုန်တင်ရေးစီးရရာချီမြောက်နေတဲ့သတင်းနဲ့စတင်ပါတယ်။တရုတ်ဘက်ကကုန်သွယ်ရေးဂိတ်တွေကိုပြန်လည်ဖွင့်လှစ်ပေးပြီးတဲ့နောက်အခုရက်ပိုင်းတွင်မူဆယ်တရား၅မိုင်ကုန်သွယ်ရေးစုံကိုနေ့စဉ်ပို့ဝင်ရေးစီးရေးပြန်မြ300ကျော်တိဝင်ရောက်နေရလို့နေဆက်ကုန်သွယ်ရေးကပြောပါတယ်။အပီလာတရက်နေ့ကလည်းတရက်နေ့တွင်မှာကိုပို့ဝင်ရေးစီးရေး429စီးနဲ့ပြင်ကုန်ရေးစီးရေး316စီးတိဝင်ရောက်ကုန်သွယ်မှုပြုလုပ်နေကြတာပါ။ဒါပေမဲ့တရုတ်နိုင်ငံဘက်ဝင်ရောက်မဲ့ညီမညီမောင်းတွေအနေနဲ့ပြတ်တန်းွင့်စောင်းညီရှိရမှာဖြစ်ပါတယ်။အိဆောင်ညီကိုမူဆယ်မြို့တွင်နေထိုင်သူအိမ်တော်စုဇာရှိသူတွေကသာထုတ်ပေးနေတာဖြစ်လို့မူဆယ်ပြင်ပတခြားဒေသကနေလာရောက်တဲ့ကုန်ကားမောင်းသူတွေကိုတော့တရုတ်ဘက်ကဝင်ထွက်ခွင့်ကန့်သတ်ထားတာပါအရင်ကမြန်မာကုန်သွယ်တွေအနေနဲ့တရုတ်ယာဉ်မောင်းတွေကိုငားရမ်းမောင်းနေစီရမှာယာဉ်မောင်းတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိတဲ့အတွက်အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့ကုန်သွယ်တွေကဆိုပါတယ်အဲ့ဒီယာဉ်မောင်းကန့်သတ်ချက်စနစ်ကိုပယ်ဖျက်ပေးဖို့ကုန်သွယ်တွေကလူလာနေကြတယ်လို့မူဆယ်တရား၅မိုင်နေဆက်ပို့ကုန်တင်ကုန်လုပ်ငန်းရှင်ကိုမင်းသက်ကပြောပါတယ် ပြီးခဲ့တဲ့မလာတရနေ့ကနေ28နေ့ထိမူဆယ်တရငါမိုင်ကုန်တော်ကြီးစုံအနေတစ်ဆင့်ပို့ကုန်ရဲ့အစီးရေ9000နီးပါးနဲ့တွင်းကုန်ရဲ့အစီးရေ2100ကျော်ဝင်ရောက်ကုန်တယ်မှုပြုလုပ်ထားတယ်လို့နေဆက်ကုန်တော်ကြီးစည်ရင်းထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်။လက်ရှိပို့ကုန်တွင်းကုန်လိုက်စင်းတွေကိုအွန်လိုင်းကနေရှောက်ထားနိုင်တယ်လို့ကုန်တွေးစကန်ဒီမှာလေလူကိုယ်တိုင်လာရောက်လျှောက်ထားနိုင်တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်
။ပဲခူးတိုင်းမှာစိုက်ပျိုးရေးများလို့တောင်သူတွေအခက်တွင်နေပါတယ်။အခုနှစ်အတွင်းဆန်စပါးဈေးကွက်မှာစပါးဈေးကောက်ရရှိနေတဲ့အတွက်လက်သမားတွေနှွေစပါးစိုက်ပျိုးဖို့အားခဲထားကြပေမဲ့ပဲခူးတိုင်းမှာစိုက်ပျိုးရေးများရှိလို့နှွေစပါးစိုက်ပျိုးဖို့အခက်ခဲဖြစ်နေတယ်လို့ဒေတာခန့်တောင်သူလက်သမားတွေကပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းကတော့စစ်ကောက်စီကခတ်အပ်ထားတဲ့တိုင်းဒေသကြီးဝန်ကြီးချုပ်ဦးမျိုးစွင်ဝင်းကပဲခူးတိုင်းရဲ့ဆေးရည်တောက်ဧရိယာတွေကရေရရှိနိုင်တဲ့ဒေသတိုင်းမှာတနေ့ကို3ဒီအပြည့်ဝစိုက်ပျိုးနိုင်အောင်ဆောင်ရွက်မယ်လို့ပြောထားတာပါ။ဒါ့ပြင်တကယ်လက်တွေ့မှာတော့ဆေးရည်အများကြီးရှိတဲ့ဒေသတွေမှာတော့ဆေးရည်များလို့လေသမားတော်တော်များများနှွေစပါးမစိုက်နိုင်ပါဘူး။ပြီးခိုင်ထဲမှာဆိုရင်တောင်နဝင်းဆဲ၊မြောက်နဝင်းဆဲ၊ဝဲကြီးဆဲ၊တာစီဆဲ၊တောင်ယူဆဲတွေရှိပေမဲ့ဆဲရင်မရလို့နှွေစပါးမစိုက်ပြိုးနိုင်တဲ့လေဧကတောင်းနဲ့ချီပြီးရှိနေပါတယ်။ BKI တွေကလက်ရှိနှွေစပါးစိုက်ပြိုးထားတဲ့လေမြေတချို့ဆဲရည်ကိုပြီးခဲ့တဲ့မတ်လကမှရရှိတာဖြစ်လို့အခုဧပြီလပထမပတ်မှတာပြိုးကျဲနိုင်ကြပါတယ်။ပဲခူးတိုင်းဒေသကြီးကလက်သမားအများစုဟာစပါးကိုအဓိကစိုက်ပျိုးကြပြီးပြည်မြို့နယ်တစ်ခုတည်းမှာတင်နှွေစပါးစိုက်ဧက16000ကျော်ရှိပေမဲ့ဧက9000လောက်ကတာစိုက်ပျိုးရရရှိတာပါအခုလိုအာနာပိုင်တွေဘက်ကကတိပြုထားလို့ဆယ်ရီလောက်လောက်အောင်မပေးနိုင်ပေမဲ့လည်းပဲခူးတိုင်းထဲကတနစ်တသီးစိုက်လဲမြေနေရာမှာတနစ်ကို2သီး3သီးစိုက်ပျိုးကြဖို့ဝန်ကြီးချုပ်ဦးမျိုးစွင်ဝင်းကတိုက်တွန်းနေတာဖြစ်ပါတယ်
ဒီပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြောက်ရီကုံတွယ်စုံကပုံကားတွေမရောမှုလုံနေနေပြီးကုံတွယ်မှုရက်လူနေပါဖြစ်နေတယ်လို့ပို့ပုံလုပ်ငန်းရှင်တွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကကုံတွယ်စုံမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအခြေအနေမတည်ငြိမ်မှုတွေကြောင့်ပို့ပုံလုပ်ငန်းရှင်တွေကပြည်ပြည်နယ်တွင်းကုံတွယ်မှုလမ်းကြောင်းအခြေအနေကိုစောင့်ကြည့်နေတာဖြစ်ပါတယ်ဒါကြောင့်လက်ရှိမှာမြောက်ရီကုံတွယ်စုံကိုအရင်ရောက်နေပြီးသားကုံကားတွေနဲ့လက်မှာပိတ်မိနေတဲ့ကုံကားလက်ကျန်အဝင်တွေသာရှိနေတယ်လို့ကုံတယ်တွေကပြောပါတယ
်ကျန်ရှိရတော့ပြင်းပြင်းနဲ့ကားတော့တွားလို့ရရပြဒါပေမဲ့ရှန်ကွာရှန်ကောင်းနဲ့တောင်ကြီးကကားပြည်ကြားမလာတော့မသိသေးဘူးပေါ့နော်မလာသေးဘူးထင်မလာသေးဟုတ်လက်မပီးတဲ့ကားနေရာတော့ဟိုရောက်ပါကြာနော်ဟုတ်ကြောက်ရ
ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလတုန်းကလည်းမြောက်ရီကော့ဂရီအာရှလမ်းမှာတိုက်ပွဲတွေဖြစ်လို့ရင်အသွားလာဖျက်ဆီးခွင့်ကိုရက်20လောက်ကန့်သတ်ခဲ့တဲ့အတွက်ကုန်တယ်မှုတွေရပ်တန့်ခဲ့ပူပါတယ်မြောက်ရီမဲဆောင်အမတ်တချစ်ကြီးတရားကိုဇန်နဝါရီလမှာပြတ်ခွင့်ပြီးနောက်မြောက်ရီကုန်သွယ်ရေးဆောင်ကလည်းတရက်ကိုအမေရိကန်ဒေါ်လာ5သန်းကနေ8သန်းကြီးကုန်သွယ်ခဲ့တယ်လို့မြောက်ရီနယ်စပ်ကုန်သွယ်ရေးစခန်းရဲ့ကုန်သွယ်မှုစီးပွားမှာဖော်ပြထားပါတယ်
အဖြစ်အပျက်တွေကအမှဖြစ်ရဖြစ်နေအဲ့ဒါပိတ်လို့ပွားရခဲ့ပေါ့အဲ့ဒီနေကတော့ပွားရတာပေါ့မတည်နိုင်ဘူးအဲ့လိုပေါ့ပိတ်တာတော့အများကြီးပေါ့ခံရတော့ပိတ်တာလည်းရှိတယ်ဒီဦးမပြောတဲ့ဟိုဂျုံလုံးတော့ပိတ်နေလို့ရှိတယ်ဆိုရင်တော့ပိတ်တာရှိအဲ့အော်လုံးရကားတွေပေါ့
အခုရပိုင်းမှာခီးကြီးသွားတွေကုန်သားမောင်းတွေအနေနဲ့မဖြစ်မနေကိစ္စကြောင့်မြောက်ရီကော့ဂရီအာရှလမ်းကိုဖျက်ဆီးမယ်ဆိုပါကနေမီအခြေအနေကိုအရင်လေးလာပြီးမှခီးကြီးသွားလာကြဖို့ဒေသခံတွေကအကြံပြုထားပါတယ်ပြီးခဲ့တဲ့မလ25ရက်နဲ့26ရက်မှာကရင်ပြည်နယ်ရဲ့မြောက်ရီကုန်သွယ်ရေးဆိုပါဝင်ကော့ဂရီမြို့နယ်အာရှလမ်းမကြီးကျုံတူတင်ငန်းကြီးနောင်ဒေသတွေမှာစစ်တပ်နဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့လို့မြောက်ရီကုန်သွယ်ရေးဆိုနဲ့အာရှလမ်းမကြီးအတွင်းဖြတ်တန်းသွားလာခွင့်ကိုပိတ်ပင်ထားတာဖြစ်ပါတယ
်အခုဆက်ပြီးမက်စလာ33ရက်ကနေဧပြီ5ရက်နေ့ထိဈေးကွက်အတွင်းအသက်ရှာနိုင်မည်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံစည်းနှုန်းတွေကိုပြောပြပေးချင်ပါတယ်ဈေးကွက်ထဲပစ္စည်းအဝင်နည်းလာတာကြောင့်မြေပဲဈေးအနည်းငယ်မြင့်တက်လာပါတယ်။မြေပဲလုံးအနီကိုတရုတ်ကဝယ်ယူမှုရှိပြီးမြေပဲလုံးအဖြူကိုတော့စီဆက်သမားတွေကဝယ်ယူနေတာကြောင့်တပိတ်တာကို50ကျပ်ကနေ100ကျပ်ထိဈေးပြတ်တက်လာတာပါ။အွန်လိုင်းဈေးကွက်မှာမြေပဲလုံးအနီတပိတ်တာကို9150ကျပ်မြေပဲလုံးအဖြူကတပိတ်တာကို6150ကျပ်ပေါက်ဈေးရှိပြီး50ကျပ်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာ S1 မြေပဲလုံးအမီတပိတ်တာကို6300ကနေ6500ပေါက်ဈေးရှိပြီး900ကျပ်ဈေးပြတ်တက်လာပါတယ် S1 မြေပဲလုံးအဖြူတပိတ်တာကို9800ကနေ6100ကျပ်ပေါက်ဈေးရှိပြီး100ကျပ်ဈေးတက်လာပါတယ်
ပ ီးခဲ့တဲ့မတ်လတလလုံးအချရှိနေခဲ့တဲ့ပြောင်းစင်းတို့ကတော့ဒီဘက်မှာပြန်ဥမော်လာပါတယ်ရန်ကုန်ဈေးကမှာတော့ပြောင်းစံပိတ်တာဟု1200ကျပ်ကနေ1220ကျပ်ကြားဈေးရှိပြီးပိတ်တာဟု30ကျပ်ဈေးပြန်မြင့်တက်လာပါလေ။ထိုင်းပတ်ငွေဈေးမြင့်တက်လာပြီးဘန်ကောက်ပြောင်းဈေးအနည်းငယ်တက်လာတာကြောင့်ပြည်တွင်းပြောင်းဈေးပြန်မာလာတာဖြစ်တယ်လို့မြန်မာနိုင်ငံပြောင်းလုံငန်းရှင်များအသင်းဂုံတူးဆောင်နိုင်ကဥမိထိုင်ကတုံ့တက်ပါရယ်။ရန်ကုန်ကနေထိုင်းနိုင်ငံကိုပြောင်းတင်ဖို့တဲ့လမ်းကြောင်းအခြေအနေကောင်းမွန်လာတာကြောင့်လည်းပြောင်းဈေးပြန်လည်မြင့်တက်လာတာဖြစ်တယ်လို့လည်းဥမိထိုင်ကဆိုပါရယ်။ဒေတာရင်းအိန္ဒိယနိုင်ငံရဲ့မြန်မာ့ရဲ့ပြောင်းလိုအပ်ချက်ကြောင့်တင်ပို့ရမယ့်လမ်းကြောင်းခက်ခဲမှုရှိဘူးဆိုရင်ပြည်ရင်းပြောင်းစည်းကွက်ဆက်ကောင်းနိုင်တယ်လို့ပြောင်းကုန်တဲ့ချိုးဟာသုံးသပ်ထားကြပါတယ်
။တချံချိုးကလည်းရန်ကုန်စည်းကွက်မှာဆန်ကြံရောဆန်ချောစင်းတို့ပါထပ်မံမြင့်တက်လာပါတယ်။တချံရုပ်ပရည့်ရှိအတွက်ဝယ်ယူစုဆောင်မှုတွေရှိလာလို့ဆန်တဲ့အိတ်ကို900ကျပ်ကနေ9000ကျပ်အထိဈေးမြင့်တက်လာတာပါ။ရန်ကုန်ဝါဒဆန်စပါးကုန်စည်တိုင်မှာရွှေပိုပေါ်ဆန်ဆန်အစ်စ်တအိတ်ကို8500ကျပ်ကနေ9300ကျပ်ပေါက်စီးရှိပြီး9000ကျပ်ဈေးမြင့်တက်လာပါတယ်။တီးထက်ဆန်တအိတ်ကို9200ကနေ6400ကျပ်အထိပေါက်စီးရှိပြီးတအိတ်ကို900ကျပ်ကနေ1000ကျပ်အကြာဈေးထက်မှန်မြင့်တက်လာပါတယ်။နွေစပါးပေါ်ချိန်ဖြစ်ပေမဲ့စိုက်ပျိုးရေးသွင်းအားစုဈေးတွေနဲ့သူစပါးဈေးလည်းမြင့်တက်နေတာကြောင့်ဆန်စည်းပြကြနိုင်ခြင်းမရှိဘူးလို့တောင်တူနဲ့ကုန်တဲ့အချို့ကတုံ့တက်ထားကြပြီးနိုင်ငံတကာဈေးကွက်မှာလည်းဆန်စည်းကအမြင့်ဈေးမှာရပ်တည်နေပါတယ်။လေယာထွက်ကုန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လင်းခဲ့တာပါ။အခုဆက်လက်ပြီးတော့ဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ကမ္ဘာမှာတည်တန်းရင်ဆုံးအမြဲဆုံးတော်ကြီးတွေရှိတဲ့အင်ဒိုနီးရှားနိုင်ငံမှာမြို့တော်ဂျကာတာဟာမြေအောက်ထဲကိုတဖြည်းဖြည်းကျွန်းဆင်းလာနေတဲ့အတွက်နိုင်ငံအရှေ့ပိုင်းကဘော်နီယိုကျွန်းစီကိုပြောင်းရွှေ့တော့မှာဖြစ်ပါတယ်။ဒါကြောင့်ဂေဟာစနစ်တွေထိခိုက်ပျက်စီးလိမ့်မယ်လို့ကြွမ်းကျင်သူတွေကထောက်ပြပြောဆိုတာတွေရှိပါတယ်။ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလည်အောင်တင်ဆက်ထားပါတယ်။
ရှားနိုင်ငံရဲ့မြို့တော်သစ်စီဦးတီဖောက်လုပ်ထားတဲ့ခွေကောက်နေတဲ့လမ်းမကြီးတွေရဲ့ဘေးတစ်ဖက်တစ်ချက်မှာအပူပိုင်းအမြဲဆိုင်တည်တော်ကြီးတွေကိုတွေ့ရပါတယ်။တချို့နေရာတွေမှာနေပြောက်တောင်မထိုးနိုင်လောက်တိတ်တဲလာတဲ့ဒီတည်တော်ကြီးတွေမှာသဘာဝတော်ရင်တရိစ္ဆာန်မျိုးစုံကျင်းလဲကျဆားနေတာပါ။ကမ္ဘာတရရအကြီးဆုံးကျွန်းကြီးတစ်ခုဖြစ်တဲ့ဘော်နီယိုကျွန်းအရှေ့ပိုင်းမှာအင်ဒိုနီးရှားမြို့တော်သစ်ရဲ့ရှေ့ပြေးစီမံကိန်းတွေစတင်နေပါပြီ။သဘာဝပတ်ဝန်းကျင်အရေးသက်ကြွအလှရှားသူတွေကတော့မြို့တော်သစ်စီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးမဲ့အရေးဆိုရင်နေပါတယ်
။ negara yang baru yang langsung berhimpitan
sangkain wei bime to area asat na ma yoro de ko la bi sao ni da ba yute siman ngin ye sao lo yi longan de kaung kaung siman khan kwe ma tha nai mu so yin do athu ta phye be paw won jin to wai thi kai la nai de lo dabawa paw won jin paw ma le chain chaw mu de phit la ba le me
mi ao ye alon chon thot yu ra utu ya de phaw pyan mu ne ka ba bun nei mu chaung chi ge daung lwe yi pyo sin la ya ga pin le ye myet de la ra ဒီလိုအချက်တွေကြောင့်မြို့တော်ဂျကာတာဟာနှစ်စင်6စင်တီမီတာကနေ16စင်တီမီတာလောက်အထိမြေအောက်ကိုကျွန်းဆင်းလာနေတယ်လို့အင်ဒိုနီးရှားသုတေသီတွေကပြောပါတယ်။ဒါကြောင့်လဲမြို့တော်တိတ်ကိုပြောင်းရွှေ့ဖို့ဖြစ်လာရတာပါ။2024နှစ်ကုန်ပိုင်းလောက်မှာဆော်လွေလုပ်ငန်းတွေအရှိန်အဟုန်နဲ့စတင်တော့မှာဖြစ်တဲ့အတွက်ခမန်းကြီးနှစ်တန်ပေါင်း100လောက်တက်တန်ရှိတဲ့ကဘာမှာတက်တန်အရင်ဆုံးနဲ့အကြီးဆုံးအမြဲဆုံးတည်တော်ကြီးရဲ့တည်တော်ပြုံတိမှုတွေပိုးပြီးတော့ဆိုးွားလာနိုင်တယ်လို့တဘာဝပဝန်ကျင်ပညာရှင်တွေကသတိပေးနေကြတာပါ။ကမ္ဘာကြီးရဲ့အဆုံးလို့အင်ဒိုနီးရှားကတင်စားခေါ်ဝေါ်နေကြတဲ့ဘော်နီယိုကျွန်းဟာလည်းနှာခေါင်းရှည်မြောက်တွေ၊ကျစ်တစ်တွေ၊အမီးတို့မြောက်နဲ့ဘာဘရီမြောက်ကြီးတွေအပါအဝင်ကမ္ဘာအသေးဆုံးကြက်မျိုးစိတ်တွေကျဆားကြတဲ့နေရာလည်းဖြစ်ပါတယ်။ဒါအပြင်အကောင်ရေကြာဆင်းလာနေတဲ့ Orangutan မြောက်အကောင်ရေပေါင်း120ကိုကြီးရှုထားတဲ့ Asari ထိန်းနှင်းစခန်းလည်းရှိပါတယ်။ဒီလိုရှားပါသရိဆန်တဲ့တိပင်ပန်းမှန်တွေတရှိအားဘော်နီယိုကျွန်းကြီးရဲ့ဇီဝဂေယစနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးလာနိုင်ရှိနေပြီလို့ပညာရှင်တွေကတီးပေးထားပါတယ်
။ Yang semakin hari habitatnya semakin merosot itu tantang
Orangutan မြောက်တွေရဲ့အနာဂတ်မှာရင်ဆိုင်ရမယ့်ချိန်ချောက်မှုတွေကိုကျွန်တော်တို့အဓိကအာရုံစိုက်ဆောင်ရွက်နေပါတယ်။ Orangutan မြောက်အကောင်ရေဟာငကူကလေးကနေစဉ်နဲ့အမျှကြာဆင်းလာနေတာပါ။လူဦးရေတိုးလာတာစားလို့ရင်းနဲ့အဆောက်အအုံတွေတိုးလာနေတာကြောင့်လဲမြောက်ကောင်ရေကြာဆင်းစေသလို လက်ရှိမှာလည်းသူတို့အတွက်ဒါကအကြီးမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ်
ဒါပေမဲ့လည်းနှုစန္ဒနာမြို့တော်တင်မှာလူဦးရေ2000လောက်အရင်ဆုံးပြောင်းရွှေ့လာကြမှာဖြစ်ပြီးဆက်မှုလက်မှုလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းတပါးတည်းရောက်ရှိလာကြတော့မှာဖြစ်ပါတယ်အင်ဒိုနီးရှားဟာမိုင်းလွင်လုပ်ငန်းလျှာဆက်ပြိုးရေးနဲ့တစ်ထွက်လုပ်မှုတွေကြောင့်ကမ္ဘာမှာတစ်တော်ပြုံးပြီးမှုအမြင့်ဆုံးနိုင်ငံစီမှာပါပါတယ်လမှုတော်အရေးတက်ကြွလှောက်ရှားသူတယောက်ဖြစ်တဲ့အဂတ်စ်ဘီကအခုလိုပြောပါတယ
်ဟာညာ bisa meninggalkan ceritanya saja
တဘာဝတော်ရင်တိရစ္ဆာန်တွေဒေတာမျိုးစိတ်တွေနဲ့တမှုထူးခြားတဲ့ဒေတာဖြစ်ပါတယ်အဲ့ဒီကဒီရေတော်တွေပျက်စီးကုန်မယ်ဆိုရင်ဒေတာမျိုးစိတ်တွေလည်းပျောက်ကွယ်သွားမှာဖြစ်ပါတယ်ကံယူတန်းကဒီရေတော်တွေပျက်ကုန်မယ်ဆိုရင်တော့ရေနေတတ္တဝါတွေလည်းထိခိုက်ပျက်စီးရပါလိမ့်မယ်ဇီဝဂေဟာစနစ်တွေရောငါဖန်သမားတွေရဲ့အသက်မွေးအန်းကြောင်းလုပ်ငန်းအပေါ်မှာပါရေရှည်တက်ရောက်မှုတွေရှိလာမှာပ
ါစီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိစေဖို့ ਨੇ ချက်ကရာမျိုးရဲ့အခြေအနေသိပ်ပြီးတော့ဆိုးရွားမလာခင်မြို့တော်တိတ်ကိုပြောင်းရွှေ့ရတာဖြစ်တယ်လို့အင်ဒိုနီးရှားအစိုးရကတော့ပြောပါတယ်သမရဂျိုကိုဝီဒိုဒိုကတော့မြို့တော်တိတ်ကိုတည်ဆောက်တဲ့နေရာမှာတဘာဝပတ်ဝန်းကျင်မထိခိုက်အောင်ပုံစံချတည်ဆောက်မှာဖြစ်ပြီးမြို့နေပြည်သူတွေအနေနဲ့လည်းလျှက်စစ်ဘတ်စ်ကားတွေနဲ့သွားလာနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်ဒီကရဒီစီမာလာလေလောက်ကပဲအင်ဒိုနီးရှားအာဏာပိုင်တွေကတည်ယူပို့ဆောင်ရင်းနဲ့လမ်းစနစ်တွေကိုပါရေးဆွဲထားတဲ့တဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မယ်ဆိုတဲ့စီမံကိန်းအသေးစိတ်ကိုသတင်းထောက်တွေကိုချပြခဲ့
တာပါ။မြို
့ပြစီမံကိန်းကိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်လုပ်ကင်သွားမှာပါ။ဒါပေမဲ့လည်းဆောက်လုပ်ရေးလုပ်ငန်းတွေကတဘာဝပတ်ဝန်းကျင်လုံးဝမထိခိုက်ဘူးလို့တော့ပြောလို့မရပါဘူး။အချို့အပိုင်းတွေမှာထိခိုက်နိုင်တယ်ဆိုပေမဲ့နည်းနည်းပါးပါးလောက်ပဲထိခိုက်မှုရှိအောင်လုပ်ကင်သွားမှာဖြစ်ပါတယ်။
2045ပြည်လုံးနဲ့မှာဖလော်အိမ်တက်ငွေထုတ်လုပ်မှု၃ညအထိလျှော့ချမဲ့ရည်မှန်းချက်အတိုင်းစီမံကိန်းချရေးဆွဲထားတဲ့အတွက်မြို့တော်တစ်ဟာသဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မဲ့ကမ္ဘာပထမဆုံးတစ်တော်မြို့တော် Forest City ဖြစ်ရပါစေမယ်လို့လည်းမြို့အာဏာပိုင်တွေကကတိပြုပြောဆိုသွားပါတယ်မြို့တော်တရဲ့စီမံကိန်းအစဉ်ကိုနောက်နေ့မှစတင်မှာဖြစ်ပေမဲ့လည်းမြို့တော်တစ်ခုလုံးအပြည့်တက်ဖို့ဆိုရင်တော့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ဆောက်လို့ရတဲ့အတွက်မြေယာရေးစတင်ရှင်းလင်းနေပြီဖြစ်တဲ့အတွက်အဲ့ဒီကတော်ရင်တရိတ်ဆန်တွေအပေါ်တက်ရောက်မှုတွေတော့စတင်တွင်မြင်နေရပြီဖြစ်ပါတယ်။ကျွန်မနင်္ဂလာပ
ါ။နားလောင်ပတ်စင်တင်ဆက်နေတဲ့ဥရူရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်ဒါလင်းအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါရယ်။အခုတော့သတင်းအကျဉ်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်။
American စစ်ထာနာချုပ် Pentagon ကလုံခြုံရေးဆိုင်ရာမှတ်တမ်းတွေလူမှုကွန်ရက်တချို့ပေါ်မှာပြန့်နှံ့ပုံရပ်ခဲ့ပြီးတဲ့နောက်မှာတက်ဆိုင်သူရေဒါဖတ်ခွင့်ရတဲ့အချက်လက်တွေပေါက်ကြားသလားဆိုတာကို American တရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။ထိတ်တန့်လှည့်ဝှက်ချက်လှည့်ဝှက်ချက်စသဖြင့်ခေါင်းစဉ်တက်ထားတဲ့မှတ်တမ်းထပ်ပုံတွေကိုဓာတ်ပုံပြန်ရပြီးတော့ Twitter နဲ့ Telegram တို့ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွင်ဖော်ပြခံခဲ့ရတာဖြစ်ပါတယ်။ရုရှားကျူးကျော်တိုက်ခိုက်တာကိုခံရတဲ့ယူကရိန်းနိုင်ငံမှာလျှက်စစ်ဓာတ်ပေးနိုင်ရေးအတွက်ကြောင်မီးတွင်လုံသားတွေဟာနေရောညပါအလုတ်လုံနေကြပါလိမ့်။ရုရှားက6လကြာယူကရိန်းရဲ့လျှက်စစ်ဓာတ်ပေးစင်ုံနဲ့ပအဝင်ခြေကန်ဆောင်ုံတွေကိုပြစ်မှတ်ထားတိုက်ခိုက်ဖျက်ဆီးခဲ့ပြီးတဲ့နောက်မှာကြောင်မီးတွင်ဟာယူကရိန်းဆွရင်အတွက်အဓိကဖြစ်လာတယ်လို့ကြောင်မီးတွင်ထုတ်လို့ရေးကုမ္ပဏီအင်ဂျင်နီယာချုပ်ကပြောပါတယ်။မြန်မာနိုင်ငံမှာနှစ်တကူတကြံပွဲကိုစီစီကားကားချင်းပါနိုင်ဖို့အတွက်စစ်ကောင်စီကစီစဉ်နေတယ်လို့အတိုက်ခံဖွဲ့တွေကလည်းဧပြီလ13ရက်ကနေ16ရက်မဟာဒဇန်ကာလအတွင်းရေမဆော့တဲ့ပိတ်ပြုတ်လို့ဖို့အတွက်စီစဉ်နေကြပါတယ်။မကြသေးခင်ကရန်ကုန်မင်္ဂလာတုံးပြည်ပြည်ဆိုင်ရာလေဆိပ်နားတဝက်တိုက်ခိုက်မှုတွေအပြင်ပောက်ကွဲမှုတွေမိလောင်မှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့ကြားကပဲစစ်ကောင်စီကဒဇန်ကိုစီကားဆိုတာကျင်းပဖို့လှုပ်ဆောင်နေတာဖြစ်ပါတယ်။ရင်းကတနေငံလုံးချင်းငင်တဲ့ကျင်းပတဲ့ဒဇန်ဟာအခုပြီးခဲ့တဲ့၃နှစ်အတွင်းတိတ်မစီကားတော့ပါဘူး။ထိုင်းမြန်မာလာအိုနယ်စပ်ဒေသတကျော်ဖြစ်ပေါ်နေတဲ့မြူရီဖုံးလွှမ်းတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ထိုင်းလာအိုနဲ့မြန်မာဒီကဲအစီအွေပြုလုပ်ခဲ့ကြပါတယ
်။တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်တန့်အင်ဂျင်နီယာနေရာတွေကတော့ဘေးလ်အင်ဒရီနဲ့ဇီနတ်အဗ်ဒူရာမန်တို့ဖြစ်ပါတယ်။ VO ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာဒီမဲ့ပြီးဆုံးပါခင်ဗျာ။ VO အဲ့ဒီစီစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်တာရှင်မြန်မာပြည်သူများလည်းဘေးရန်တွေကင်းကွာကြပါစေကျွန်တော်ကတော့ဇော်မိုးကြပါခင်ဗျာ
This program has come to you from the Voice of America, Washington.